Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဇူလိုင်လ9ရက်အင်္ဂါနေ့မနက်ခင်း VOA အသံလွှင့်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ24/50/51ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအသံလွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွန်ယူပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမကခင်မျိုးတက်ပါဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူကြီးညာပေးပါပါအီရန်ဟာ2015နျူကလ িয়ার သဘောတူညီချက်ပါယူရီနီယမ်တန့်စင်မှုပမာဏကန့်သက်ထက်တဲ့ကျော်ပြီးထုတ်လုပ်ခဲ့တယ်လို့ IAEA ကအတည်ပြုလိုက်ပါတယ်ရခိုင်အေးတပ်ဖွဲ့ရဲ့ထိပ်သီးခေါင်းဆောင်၅ဦးကိုမြဝူးမြို့နယ်ရဲတပ်ဖွဲ့မှကအကြမ်းဖက်တိုက်ဖျက်ရေးဥပဒေနဲ့အမှုဖွင့်ထားပါတယ်။ထိုင်းနိုင်ငံမှာခိုးလုံနေတဲ့မြန်မာဒုက္ခသည်1000ကျော်ကို2016ကစပြီးတော့ပြန်လည်ပို့ဆောင်ပေးခဲ့တယ်လို့ထိုင်းနိုင်ငံသားရေးဌာနကကြေညာချက်ထုတ်ပြန်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ရယ်
။ကောင်းပါပြီရှင်။ရခိုင်မြောက်ပိုင်းကိုဘင်္ဂလားဒေ့ရှ်ကိုပေးဖို့အမေရိကန်ဝါရင်နိုင်ငံရေးသမားတယောက်ရဲ့ပြောကြားချက်ဟာမှားယွင်းဆိုးရွားတယ်ဆိုတဲ့အကြောင်း
প্রত্যেক দেশ তার সভরেনটি নিয়ে এসে থাকবে সেখানে বাংলাদেশের সাথে তারা রাখাইন স্টেট জুড়ে দিতে চায় কেন
বাংলাদেশ ওয়ঞ্জিচৌ শেখ হাসিনা এর তিয়োকখিজিন এর তদিন সা শিনলিন পয় মা ব্যাখ্যা জানেন এত কুলাতমক আদুনিয়ে মুচৌক আর রোহিঙ্গা রি মৌতং ইয়াদি জা মা মিয়োলিন চে পেয়াম দোয়া সিবো টাইটুন চে আমেরিকান তমরা এর কোয়ি কোথুই কো অপিনঠান উইবান থারে ব্রিটেন তন্তমান চিনান সা পাওজা মু তিয়োক থালান ইয়ে তিমো গা সাউজি নিবং ইয়ারে অস্ট্রেলিয়া আমেরিকান জাপান পারে নাইগা দকা পুরে সিয়ে লিজে মু সারে তদিন মারি না সিন চা ইয়া মা বা দিলো সিজন রি মা টাইং গিন আকু ইয়েন সং নো ইনগা নি মনে খিন থাই টান ইয়াও নি রে মিয়ামা নে নাইগা দকা তদিন রি কো ডকিন মিউ তত নে কো ইয়েমিন থুনো গা পিয়ো পিয়া পে বা মে শিন
အီရန်ဟာ2015နျူကလ িয়ার သဘောတူညီချက်ပါယူရီနီယမ်တန့်စင်မှုပမာဏကန့်သက်ချက်ကိုကျော်လွန်ပြီးထုတ်လုပ်ခဲ့တယ်လို့ကုလသမဂ္ဂ IAEA အနုမြင့်ဆိုင်အေဂျင်စီကအတည်ပြုပြောကြားလိုက်ပါတယ်ယူရီနီယမ်တန့်စင်မှုကို 3.6 ရာခိုင်နှုန်းထိပဲထုတ်လုပ်ခွင့်ရှိတယ်လို့2015သဘောတူညီချက်မှာကန့်သက်ထားတာဖြစ်ပြီးအီရန်ဟာကန့်သက်မှုတက်တန့်စင်ရာနှုန်းပိုးပြီးထုတ်တာတွေ့ရကြောင်း IAEA စစ်ဆေးမှုတွေကတင်းလာနေမှာအတည်ပြုပေးခဲ့တာပါဒါပေမဲ့ရာခိုင်နှုန်းဘလောက်အထိကျော်ပြီးထုတ်နေလဲဆိုတာကိုတော့မပြောပါဘူး AP သတင်းမှာအီရန်ဟာယူရီနီယမ်တန့်စင်မှုပမာဏကို 4.5 ရာခိုင်နှုန်းလောက်တန့်စင်ထုတ်လုပ်ခဲ့တယ်လို့ IAEA အဖွဲ့ပြောခွင့်ရပုဂ္ဂိုလ်ရဲ့တနင်္လာနေ့ပြောကြားချက်ကိုကိုးကားပြီးတော့ဖော်ပြထားပါတယ်။နျူကလ িয়ার စာချုပ်ပါဂရိပေးထားချက်တွေကိုမလိုက်နာတော့ဘူးဆိုရင်နောက်ခြေလန်းတဲ့အနေနဲ့သူတို့ဟာယူရီနီယမ်တန့်စင်မှုပမာဏကို20ရာခိုင်နှုန်းထိတန့်စင်မှုရှိတယ်လို့အီရန်ကအစိုးပိုင်းမှာပြောကြားထားတာဖြစ်ပါတယ်။ယူရီနီယမ်တန့်စင်မှုပမာဏ5ရာခိုင်နှုန်းလောက်ထိဟာနျူကလ িয়ার ဓာတ်အဖိစက်ကိုလဲပတ်ဖို့အတွက်လုံလောက်တဲ့စွမ်းအင်ကိုပေးနိုင်ပေမဲ့နျူကလ িয়ার လက်နဲ့ထုတ်လုပ်ဖို့အတွက်ဆိုရင်တော့တန့်စင်မှုပမာဏ90ရာခိုင်နှုန်းလိုအပ်ပါတယ်။ဒါကြောင့်အခုတန့်စင်မှုပမာဏဟာလက်နဲ့ထုတ်တဲ့အထိလုံနိုင်ဖို့တော့အလံဝင်နေပါသေးတယ်။ American သမ္မတ Donald Trump ဟာပြီးခဲ့တဲ့နှစ်ထဲမှာ Iran Nuclear သဘောတူစာချုပ်ကနေနှုတ်ထွက်ခဲ့တယ်လို့ Iran ပေါ်မှာတင်းကျပ်တဲ့ဒဏ်ခတ်မှုတွေကိုပါချမှတ်ခဲ့တာပါ။ American ရဲ့ဒဏ်ခတ်မှုတွေကြောင့်အထိနာနေတဲ့ Iran ရဲ့စီးပွားရေးပြန်ပြီးနလန်ထူအောင်အတွက်စာချုပ်ထဲမှာရှိနေသေးတဲ့ Britain တရုတ်ပြင်သစ် Germany နဲ့ Russia တို့ကလုံမပေးဘူးဆိုရင်စာချုပ်ပါအချက်တွေကိုအခုတည်းထပ်တိုးပြီးတော့ချိုးဖောက်မယ်လို့လည်း Iran ကချိန်ချောက်ထားပါတယ်။
American သမ္မတ Donald Trump ရဲ့ကိုယ်ရည်ကိုယ်သွေးကိုပြင်းပြင်းထန်ထန်ဝေဖန်ထားတဲ့ Washington DC Britain တန်ယုံကပြပုခဲ့တဲ့တန်တမာကျင်းနာတစောင်း Britain နိုင်ငံအတွက်ပေါက်ကြားခဲ့ပါတယ်။ဒီတရင်ကျင်းနာစာမှာသမ္မတ Trump ကိုအတုံးမကျသူစိတ်တက်မလုံးချုံသူအရေးအချင်းမပြည့်ဝသူတယောက်ဖြစ်ဝေဖန်ထားတာပါ။2016ခုနှစ်ကတည်းကတာဝန်ထမ်းဆောင်နေခဲ့တဲ့ American နိုင်ငံဆိုင်ရာ Britain တန်မာကြီး Kim Durrett က American သမ္မတ Donald Trump ပေါ်ဝေဖန်အကဲဖြတ်ချက်ပင်ပကိုအခုလိုပေါက်ကြားသွားလို့ British နိုင်ငံအတွက်မျက်နှာပူအရှက်ရစရာဖြစ်လို့နေပြီ။ဘယ်ကဘယ်လိုပေါက်ကြားခဲ့တယ်လဲဆိုတာကို British ဆိုရကအပူတပြင်းဖောက်ထုတ်ဖို့ကြိုးစားနေပါတယ်။ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်ကုန်တဲ့ British သတင်းစာတွေမှာရေးသားခဲ့တဲ့ဒီသတင်းရဲ့တိကျခိုင်မာမှုကိုတော့ British နိုင်ငံကမငြင်းဆိုခဲ့ပါဘူး။ဘရစ်ချတ်တမတ်ကြီးရဲ့ဒီတမန်ကျင်းတဲ့အကြောင်းသမ္မတ Trump ကမေးတဲ့အခါသမ္မတ Trump ကဒီ UK တမတ်ကြီးဟာ UK နိုင်ငံအတွက်ကောင်းကောင်းအလုပ်မလုပ်ဘူးသူ့ကိုကျွန်တော်တို့တိတ်ကြိတ်လာတာတော့မဟုတ်ဘူးလို့ပြောပါရယ်တနင်္လာနေ့မှာတော့သူ့အနေနဲ့ဒီ UK တမတ်ကြီးနဲ့အလုပ်ဆက်လုပ်တော့မှာမဟုတ်ဘူးလို့လည်း Twitter မှာရေးခဲ့ပါရယ်ဒီကျင်းတဲ့ဟာဘရစ်ချတ်အကြီးတန်းဝန်ကြီးတွေနဲ့အစ်မင်းအစိုးရအရာရှိတွေဖတ်ဖို့တာကန့်သက်ရည်ရွယ်ရေးသားခဲ့တာဖြစ်ပြီးဗြိတိန်တာဝန်ရှိသူတွေကဒီကျင်းတဲ့ဟာနိုင်ငံရခြားအစိုးရတွေစီကိုတင်းပေါက်ကြားတောက်ခဲ့တာမဟုတ်ပဲဗြိတိန်နိုင်ငံရေးသမားတွေဒါမှမဟုတ်အစိုးရအရာရှိတွေ စီကနဲ့ပေါက်ကြားလာတာလို့ယူဆနေကြပါတယ်။လန်ဒန်မှာတော့ Britain နိုင်ငံသားဝန်ကြီး Jeremy Hunt ကBritain အစိုးရအနေနဲ့ကျင်းနန်းတွေကထင်မြင်ချက်တဲ့ဒီကျင်းနန်းဘယ်လိုပေါက်ကြားခဲ့တယ်လဲဆိုတာသိရဖို့ပိုလေးထားတယ်လို့သတင်းနောက်တွေကပြောပြီးစုံစမ်းစစ်ဆေးမှုတွေစတင်လှုပ်ဆောင်နေပါတယ်။ဒီသတင်းအပြည့်အစုံကိုတော့သတင်းနေအပြည့်ကြားကြရမှာဖြစ်ပါတယ်ခင်ဗျာ။
ထိပ်တန်းနိုင်ငံရေးသမားကြီးတွေနာမည်ကြီးအကျော်အမော်တွေနဲ့အဆက်အသွယ်ရှိတဲ့အမေရိကန်ယင်းနှိမ့်နှံရှင်ဘီလီယံနာတထဲကြီး Jeffrey Epstein ကိုဒါဇင်နဲ့ချီတဲ့အသက်မပြည့်သေးတဲ့မိန်းကလေးငယ်တွေကိုဖျားယောင်းသွေးဆောင်ပြီးလိင်လုံငန်းမှာအသုံးပြုမှုအတွက်လူကုန်ကူးကန်ဥဆောင်မှုနဲ့တနင်္လာနေ့မှာဆွဲချက်တင်လိုက်ပါတယ်။နယူးယောက်မြို့ဗဟိုအစိုးရရှင်နဲ့ Jeffrey Berman က Epstein ဟာနယူးယောက်ကသူ့ရဲ့နေအိမ်နဲ့ Florida ပြည်နယ် Palm Beach ကသူ့နေအိမ်တွေမှာမိန်းကလေးငယ်လေးတွေကိုဒေါ်လာရာနဲ့ချီပေးပြီးတော့ဝီလစ်စလစ်ဒါမှမဟုတ်ဝီလစ်စလစ်နီပါပုံတွေကိုရယူခဲ့တယ်လို့ဆွဲချက်တင်ခဲ့တာဖြစ်ပါတယ်။ဒါပြင် Epstein ဟာ2002ခုနှစ်ကနေ2005ခုနှစ်အတွင်းအသက်14နှစ်လောက်အထိငယ်ရွယ်တဲ့မိန်းကလေးငယ်တွေကိုငွေပေးပြီးလူခွင့်ချိုးဖောက်မှုတွေလုပ်ခဲ့တယ်လို့လည်းဗဟိုအစိုးရရှေ့နေဘာမန်ကပြောကြားခဲ့တာပါ။ Epstein ကိုပြီးခဲ့တဲ့သတင်းပတ်ကုန်တယ်မှာဖမ်းဆီးခဲ့တာဖြစ်ပါတယ်။သူဟာပြင်သစ်နိုင်ငံပါရီမြို့ကနေ American ပြည်ထောင်စုကိုသူ့ရဲ့ကိုယ်ပိုင်ချက်လေနဲ့ပြန်လာမှာဖမ်းဆီးခဲ့တာပါ။နယူးယောက်ကသူ့နေအိမ်မှာအသက်မပြည့်သေးတဲ့မိန်းကလေးငယ်ရဲ့ပုံတွေကိုတင်းစီရမိခဲ့ပြီးတဲ့နောက်မှာသူ့ကိုအခုလိုဖမ်းဆီးလိုက်တာလည်းဖြစ်ပါတယ
်။ Islamic State IS အဖွဲ့ဝင်လေးဦးကိုဖမ်းဆီးရမိခဲ့ကြောင်း Afghanistan အာဏာပိုင်တွေကကြေညာခဲ့ပါတယ်။အဲ့ဒီလူလေးဦးကို Afghanistan နိုင်ငံ Kabul မြို့တော်မှာလက်တပြတ်ဝင်ရောက်ဖမ်းဆီးခဲ့တာဖြစ်ပြီးအဖက်ခံရသူတွေတဲ့တက္ကသိုလ်ကျောင်းဆရာတူလည်းပါဝင်တယ်လို့ဆိုပါတယ်။အာဖဂန်တော်လိုင်း agency ဖြစ်တဲ့အမျိုးသားလူမျိုးရေးဆိုင်ရာညွှန်ကြားရေးမှူးချုပ် NDS ကတော့အဖမ်းခံရသူတွေဟာလူသစ်စုဆောင်ရာမှာပါဝင်ပတ်သက်သူတွေဖြစ်တယ်လို့ပြောပါရယ်။ဖမ်းဆီးခံရသူတွေကတအုပ်ဖြစ်တဲ့တက္ကသိုလ်ကျောင်းဆရာမူဘတ်ဆရာမွတ်စလင်များနဲ့အတူကျန်လူ3ဦးဟာလည်းအဲ့ဒီတက္ကသိုလ်ထွက်တွေဖြစ်တယ်လို့ပြောပါရယ်။အရှေ့လယ်ပိုင်းကအကြမ်းဖက်အဖွဲ့တွေအာဖဂန်နစ္စတန်အတွင်းဝင်ရောက်နေလို့ American ကျော်တော့နောက်ခံပြီးအာဖဂန်တပ်ဖွဲ့တွေတာလီဘန်တွေကိုထိန်းချုပ်ရမှာအခက်အခဲဖြစ်နေတယ်ဆိုတော့တရင်တွေထွက်ပေါ်နေချိန်မှာအခုလိုဖမ်းဆီးရမယ့်တရင်ထွက်ပေါ်လာတာပါဒီလိုကဘူးတက္ကသိုလ်ကနေ IS အဖွဲ့ဝင်တွေဖမ်းဆီးရမှုဟာပထမဆုံးအကြိမ်တော့မဟုတ်ပါဘူးမကြသေးခင်တရင်မှတ်တွေကလည်းကဘူးတက္ကသိုလ်ကတိကတူအလားတူဆွဆွဲချက်နဲ့အဖမ်းခံခဲ့ရပါသေးတယ် IS အဖွဲ့ရဲ့အာဖဂန်အဖွဲ့ကဲကိုခိုရာဆန် province လို့အမည်ပေးထားပြီးအဖွဲ့ဝင်1000လောက်အာဖဂန်နိုင်ငံအတွင်းလှုပ်ရှားနေပါတယ်ခင်ဗျ
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့အေးရခိုင်တပ်ဖွဲ့ထိပ်တီးခေါင်းဆောင်၅ဦးကိုရခိုင်ပြည်နယ်မြဝူးမြို့နယ်ရဲတပ်ဖွဲ့မှကအကြမ်းဖက်တိုက်ဖြတ်ရေးဥပဒေနဲ့အမှုဖွင့်ထားပြီးစစ်တွေခင်တရားရုံးမှာတရားဆက်ဆိုထားတယ်လို့အမှုလိုက်ရှင်နေဒေါ်အေးနုစင်က VOA ကိုပြောပါတယ်။ရခိုင်တပ်တော်အေးရဲ့စစ်ဦးစီးချုပ်ဗိုလ်ချုပ်ထွန်းမြတ်နိုင်ဒုစစ်ဦးစီးချုပ်ညိုထွန်းအောင်နဲ့ဘုံမူကြီးကျော်ဟန်အပါဝင်ခေါင်းဆောင်၅ဦးကိုအကြမ်းဖက်တိုက်ဖြတ်ရေးဥပဒေပုံမှာ52နဲ့တရားဆွဲဆိုလိုက်တာဖြစ်ပါတယ်။အေးထိပ်ပိုင်းခေါင်းဆောင်၅ဦးကိုအခုလိုတရားဆွဲဆိုထားတဲ့ကိစ္စပေါ်မှာအနောက်ပိုင်းတိုင်းစစ်ဌာနချုပ်တမတော်ပြောခွင့်ရဘုံမူကြီးဝင်းစော်ဦးကို VOA ကဆက်သွယ်မေးမြန်းရမှာတော့သူ့အနေနဲ့မသိရှိဘူးလို့ပြောကြားခဲ့တာပါ။အေးအဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကတော့အစိုးရရဲ့သဘောထားလုံဆောင်ချက်ကယုံကြည်မှုတွေအကောင့်ဘက်ကိုအမတီနေဦးလို့ပြောပါတယ်လက်ရှိအစိုးရအနေနဲ့ပြည်ရင်းငြိမ်းချမ်းအတွက်လှုပ်ဆောင်နေတဲ့ကာလမှာတိုင်းဒေသလက်နက်ကင်အဖွဲ့ခေါင်းဆောင်တွေကိုအကြမ်းဖက်တိုက်ဖြတ်ရေးဥပဒေနဲ့တရားဆွဲဆိုတာဟာလက်ရှိကြိုးပမ်းနေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့အလှမ်းဝေးနေလိမ့်အောင်ပဲလို့လည်းသုံးသပ်နေကြတာဖြစ်ပါတယ်ရခိုင်ပြည်နယ်အတွင်းမြန်မာစစ်တပ်နဲ့အေးအဖွဲ့တို့ကြားစီးပတိဘက်ကအတွင်းအရက်သားတွေကိုမတင်ကမှုနဲ့ဖမ်းဆီးအရေးယူခံရမှုတွေဟာပုံမှန်ပြီးတော့များပြားလာနေတာဖြစ်ပါတယ်
American dollar 25 သက်တန်ဖိုးရှိမဲ့9နှစ်ကြာအထောက်အကူပေးရေးအစီအစဉ်ဖြစ်တဲ့ RSTP ကရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်အရနေအိမ်ပေါင်း200ကျော်ကိုမြန်မာနိုင်ငံကိုလွှဲပြောင်းပေးရမယ်လို့အိန္ဒိယကအင်ကာနေကပြောပါရယ် နေဒီနေအိမ်ပေါင်း250ကိုလူမှုစီးပွားရေးဖွံ့ဖြိုးတိုးတက်မှုဖန်တီးနိုင်ဖို့ရေရှည်ကံမဲ့အဖြေရှာရမှာရှေးပြေးအစီအစဉ်အရရခိုင်ပြည်နယ်မြောက်ပိုင်းရှိကျေးရွာ300လောက်မှာဆောက်လုပ်ဖြစ်တာနေ250ကိုအခုလိုပေးရမှာဖြစ်ပါတယ်ဒီစီမံကိန်းကို Hindustan Prefab Limited Anatech Limited တို့က contract you ဆောက်လုပ်ခဲ့တာဖြစ်ပါတယ်နေ250လုံးကိုဆောက်လုပ်ပြီးစီးပြီးဖြစ်ပြီး2018ဒီဇင်ဘာလကမြန်မာနိုင်ငံကိုရောက်ရှိစဉ်အိန္ဒိယသမ္မတကမြန်မာနိုင်ငံခီးစဉ်အတွင်းပထမအလုံးပေါင်း50ကိုလွှဲပြောင်းပေးရခဲ့ပြီးဖြစ်ပါတယ်ကြန့်ရှိတဲ့နေတွေကိုမြန်မာနိုင်ငံဆိုင်ရာအိန္ဒိယသားအမကြီးကူမာကဒီကနေ့အင်္ဂါနေ့မှာလွှဲပြောင်းပေးဖို့ရှိပါတယ်ဒီခန်းနာကိုမြန်မာဝန်ကြီးတွေတက်ရောက်ဖို့လည်းရှိပါတယ်ဒီနေအိမ်တွေဟာမြေကလင်တန်နဲ့စံကလုံးမုံတိုင်းတိုင်းခံနိုင်တဲ့အပြင်တန်ကြီးမတက်ပဲရေဆိုတန်ကိုလည်းခံနိုင်မှာဖြစ်ပါတယ်2017ခုနှစ်အမိုင်းတုန်းကရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်ကိုအိန္ဒိယကလက်မှတ်ထိုးခဲ့ရမှာရခိုင်ပြည်နယ်မှာအိုးအိမ်မဲ့ဖြစ်နေရသူတွေအတွက်နေအိမ်တွေဆောက်လုပ်ပေးရမှာကူညီဖို့ပါဝင်ခဲ့ပါတယ်ရခိုင်ပြည်နယ်ကနေရွန်ဂျာဒုက္ခတဲ့9000ကျော်ဟာ2019ခုလကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးစစ်ဆင်မှုကြောင့်အိန္ဒိယချင်းဖင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခလုံးခဲ့ကြတာဖြစ်ပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာအသုံးလုံးကိုလက်မခံပါဘူးခင
်ထိုင်းနိုင်ငံမှာခိုလုံနေတဲ့မြန်မာဒုက္ခသည်တွေတဲ့က1000ကျော်ကို2016အောက်တိုဘာလ10ရက်စပြီးမြန်မာနိုင်ငံကိုပြန်ပြီးပို့ဆောင်ပေးခဲ့တယ်လို့ထိုင်းနိုင်ငံခြားရေးဌာနကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ထိုင်းမြန်မာနယ်စပ်တက်ခဲမဲအောင်ဆောင်တဲ့ရာချာပူရီခင်တွေမှာရှိတဲ့ယာယီဒုက္ခသည်စခန်းတွေကနေဇူလိုင်1ရက်ကနေ3ရက်အတွင်းစုစုပေါင်းမြန်မာဒုက္ခသည်310ကိုပြန်ပို့ပေးခဲ့ကြောင်းနဲ့2016အောက်တိုဘာမှာပထမတုပ်ဖြစ်တဲ့92ဦးမနစ်ကမေလာထဲမှာဒုတိယတုပ်93ဦးနဲ့ဒီနှစ်ဖေဖော်ဝါရီမှာတတိယအထုပ်965ဦးပြန်ပို့ပေးခဲ့တာကြောင့်အခုဆိုစုစုပေါင်း1039ဦးရှိပြီလို့ဖော်ပြပါတယ်။ထိုင်းဆိုတာ1984ကစပြီးမြန်မာဒုက္ခသည်တွေကိုလက်ခံထားတာဖြစ်ပါတယ်။လက်ရှိမှာမြန်မာဒုက္ခသည်စုစုပေါင်း3000လောက်ရှိပြီးမဲအောင်ဆောင်တက်ကန်ချနာဘူရီနဲ့ရာချာဘူရီခရင်တွေမှာရှိတဲ့ယာယီဒုက္ခသည်စခန်း9ခုမှာခိုးလုံနေပါတယ်။ဒုက္ခသည်တွေဌာနကိုသူတို့သဘောနဲ့သူတို့လုံခြုံစိတ်ချသောဂုဏ်သိက္ခာရှိရှိရေရှင်နေထိုင်မှုပြန်နိုင်အောင်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့နိုင်ငံတကာရွှေပြောင်းချေချသူများအရေးဆောင်ရနေတဲ့ IOM အဖွဲ့တွေအကူအညီကိုယူပြီးထိုင်းမြန်မာပူတဲ့အလုပ်ဖွဲ့ကပူတဲ့လှုပ်ဆောင်ခဲ့တာဖြစ်ပါတယ
်။ကမ္ဘာဖလားအောင်ပွဲကအမေရိကန်အမျိုးသမီးဘောလုံးအသင်းအမိမီကိုပြန်လည်ရောက်ရှိလာခဲ့ကြပါပြီ။ကမ္ဘာဖလားကို၄ချိန်မြောက်ပို့ဆွဲခဲ့တဲ့အမျိုးသမီးဘောလုံးအသင်းနယူးဂျာဆီပြည်နယ်နီဝါကလေးစိတ်ကိုတင်းလာနေ၄နိုင်ခွဲမှာဆက်ရောက်ချိန်မှာတော့ဂုဏ်ပြုကြိုဆိုသူတွေက Congratulations Team USA လို့အော်ဟဲလို့ကြိုဆိုခဲ့ကြပါတယ်။အမေရိကန်အသင်းဟာဘောလုံးပွဲ finals ပွဲမှာ Netherlands အမျိုးသမီးအသင်းကို2-0မရှိနဲ့အနိုင်ရခဲ့တာဖြစ်ပါတယ်။အမေရိကန်အမျိုးသမီးဘောလုံးအသင်းဟာ1992ခုနှစ်1999ခုနှစ်နဲ့2015ခုနှစ်တွင်မှလည်းအနိုင်ရပိုဆွဲဖို့ပြီး Germany အသင်းပြည်တဲ့နောက်ကမ္ဘာဖလားကို2ချိန်ဆက်တိုက်ပိုဆွဲခဲ့တဲ့ဒုတိယအသင်းဖြစ်လာခဲ့ပါတယ်။အလားတူပဲ1996ခုနှစ်2004ခုနှစ်နဲ့2008ခုနှစ်နဲ့2012ခုနှစ်တွေတုန်းကလည်း Olympic ရွှေစည်စခုရခဲ့ဥပါတယ်။
အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြတ်သက်နဲ့ကိုရမ်းမင်းထွန်းတို့ပြောပြပေးသွားကြတာပါရှင်။အခုဇက်တိုင်နားဆင်ရမယ့်သတင်းတွေထဲမှာတော့အရင်ဆုံးဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရဲ့တရုတ်ခီးစဉ်ကအပြန်သတင်းစာရှင်းလင်းပွဲနဲ့စပါမယ်ရှင်။မြန်မာအစိုးရကရိုဟင်ဂျာတွေကိုအကာအကွယ်မပေးနိုင်တာကြောင့်သူတို့အများစုနေထိုင်ရာရခိုင်ပြည်နယ်မြောက်ပိုင်းကိုဘင်္ဂလားဒေ့ရှ်ဘက်ပေးလိုက်ဖို့အမေရိကန်ဝါရင့်အမေရိကန်အောက်လွှတ်တော်အမတ်တဦးရဲ့အကြံပြုချက်ဟာမှားယွင်းပြီးဆွေးရတဲ့အဆိုပြုချက်ဖြစ်တဲ့အကြောင်းဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကတင်းလာနေ့မှာပြင်းပြထန်ထန်တုံ့ပြန်ပြောကြားခဲ့ပါတယ်။သူရဲ့၅ရက်ကြာတရုတ်နိုင်ငံချစ်ကြည်ခီးစဉ်နဲ့ပတ်သက်လို့ဇူလိုင်လ၈ရက်နေ့ကဒါကာမြို့တော်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးချုပ်ဟာစီနာကအဲ့ဒီလိုပြောသွားတာပါ။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြပါမယ်ရှင်။
ရိုဟင်ဂျာပြည်ထနာဖြည့်ရှင်းဖို့အတွက်ရခိုင်ပြည်နယ်မြောက်ပိုင်းကိုဘင်္ဂလားဒေ့ရှ်ဘက်လွှဲပြောင်းပေးလိုက်ဖို့အမေရိကန်ဝါရင့်ဒီမိုကရက်အောက်လွှတ်တော်အမတ် Bradley Sherman ရဲ့အကြံပြုပြောဆိုချက်နဲ့ပတ်သက်လို့ဝန်ကြီးချုပ် Sheikh Hasina ရဲ့သဘောထားကိုသတင်းနောက်တွေကမေးမြန်းရမှာအခြားနိုင်ငံရဲ့အချုပ်အခြာအာဏာပိုင်နဲ့ကိုဘင်္ဂလားဒေ့ရှ်နယ်မြေအဖြစ်သတ်မှတ်ဖို့ဆိုတဲ့ဘလို့အကြံပြုချက်မျိုးမဆိုသူ့အနေနဲ့လက်မခံကြောင်းဝန်ကြီးချုပ်ကအခုလိုတုံ့ပြန်ခဲ့ပါတယ
် Potter desh the sovereignty ni eshe thakbe সেখানে বাংলাদেশের সাথে তার রাখাইন স্টেট জুড়ে দিতে চায়
বাংলাদেশ အနေနဲ့ကိုယ်နိုင်ငံကိုယ်ပိုင်နဲ့ကိုချိနဲ့ပြောရွှင်နေပါတယ်တခြားဘယ်နိုင်ငံရဲ့နေမြေပိုင်နဲ့ကိုဘင်္ဂလားဒေ့ရှ်ထဲဆွဲသွင်းဖို့ဆိုတဲ့အကြံပြုချက်ကိုကျမတို့လုံးဝလက်မခံနိုင်ပါဘူးနိုင်ငံတိုင်းမှာကိုယ်ပိုင်အချုပ်အခြာအာဏာကိုယ်စီရှိကြပါတယ်ဘာဖြစ်လို့များရခိုင်ပြည်နယ်ကိုဘင်္ဂလားဒေ့ရှ်ထဲဆွဲထည့်ခြင်းရတာပါလဲ
ဂျွန်လ13ရက်နေ့ကအမေရိကန်အောက်လွှတ်တော်မှာအမေရိကန်အစိုးရရဲ့2020ပြည်နှစ်အတွက်တောင်အာရှဆိုင်ရာဘတ်ဂျက်ရထားချက်ကြားနာပွဲကိုပြုလုပ်ရမှာအောက်လွှတ်တော်အာရှပစိဖိတ်ရေးရာဆက်ကော်မတီဥက္ကဋ္ဌဝါရီဒီမိုကရက်အောက်လွှတ်တော်အမတ်ဘရက်ဒလီရှာမန်ကအဖွဲ့မိန့်ခွန်းပြောရမှာရခိုင်ပြည်နယ်မြောက်ပိုင်းမှာနေထိုင်တဲ့ရိုဟင်ဂျာတွေရဲ့အခွင့်အရေးကိုအကာအကွယ်ပေးနိုင်မဲ့အုပ်ချုပ်မှုမျိုးမြန်မာအစိုးရကမလုပ်နိုင်ဘူးဆိုရင်အဲ့ဒီဒေသအစိတ်ပိုင်းကိုရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးဖို့စိတ်ဆန္ဒရှိနေတဲ့ဘင်္ဂလားဒေ့ရှ်ဘက်လွှဲပြောင်းပေးတာကိုအမေရိကန်အစိုးရအနေနဲ့ထောက်ခံတင်တယ်လို့အကြံပြုခဲ့တာဖြစ်ပါတယ်။အခုလိုအမေရိကန်အောက်လွှတ်တော်အမတ်ရှာမန်ရဲ့တင်ပြချက်ဟာမှားယွင်းပြီးဆိုးရွားတဲ့အကြံပြုချက်ဖြစ်ကြောင်းဟာစီနာကပြောပါတယ
်။ I am congressman.
ဒီလိုမျိုးအောက်လွှတ်တော်အမတ်ရဲ့အကြံပြုချက်ဟာမှားယွင်းပြီးဆိုးရွားတဲ့ကိစ္စဖြစ်ပါတယ်။ရခိုင်ပြည်နယ်မှာပြဿနာတွေရှိနေပြီးဒါတွေကိုကျမတို့ကဘင်္ဂလားဒေ့ရှ်တဲ့ဘာကြောင့်ဆွဲသွင်းရမှာလဲ။မြန်မာနိုင်ငံကသူတို့ရဲ့လူတွေဘေးလွတ်ရာခိုလုံဖို့ဘင်္ဂလားဒေ့ရှ်ကိုရောက်လာခဲ့ချိန်မှာဘင်္ဂလားဒေ့ရှ်အနေနဲ့သူတို့ကိုလူသားချင်းစာနာမှုအခြေခံပေါ်မှာပဲစဉ်းစားပြီးခွင့်ပြုခဲ့တာပါ။ဒါပေမဲ့ဒါဟာတခြားနိုင်ငံရဲ့အစိတ်အပိုင်းကိုကျမတို့ပိုင်နဲ့ထဲဆွဲသွင်းဖို့မဟုတ်ပါဘူးအခုလိုအကြံပြုတဲ့အမေရိကန်အောက်လွှတ်တော်အမတ်အနေနဲ့အခုလိုပြောမဲ့အစားရိုဟင်ဂျာဒုက္ခသည်တွေမကြခင်သူတို့နေရရှင်ပြန်နိုင်ရေးမြန်မာကိုဖိအားပေးပြောဆိုသင့်ပါတယ
်မြန်မာအနေနဲ့သူတို့ရဲ့တာဝန်ဝင်တို့ဝင်ပိုးတွေကိုဘင်္ဂလားဒေ့ရှ်ကိုပုံချထားပေမဲ့လည်းတင်းမာတဲ့သဘောထားကိုရှေ့တန်းမတင်ပဲမြန်မာနိုင်ငံနဲ့ကောင်းမွန်တဲ့ဆက်ဆံရေးကိုပဲသူ့အနေနဲ့ထိန်းသိမ်းထားကြောင်းရှေ့ခ်ဟာစီနာကဆိုပါတယ်ဒါအပြင်ဇူလိုင်လ10ရက်နေ့ကနေ9ရက်နေ့အထိတရုတ်နိုင်ငံကိုသွားခဲ့တဲ့9ရက်ကြာခီးစဉ်တွင်ရိုဟင်ဂျာတွေနေရပြည်ရေးကိစ္စဘင်္ဂလားဒေ့ရှ်ကိုကူညီပံ့ပိုးသွားမယ်လို့တရုတ်အစိုးရကအသေးချာပြောလိုက်ကြောင်းသူကအခုလိုသတင်းတောက်တွေကိုပြောပါတယ
်အိမ်မောင်ရှိကတော်မတဲ့နေအရမ်းလချိုင်းနာ
တရုတ်ကမြန်မာနဲ့ဆက်ဆံရေးပိုပြီးနီးစပ်ကောင်းမွန်ပါတယ်ဒါပေမဲ့လည်းရိုဟင်ဂျာတွေနေရပြည်ရေးအတွက်မြန်မာအစိုးရကိုတရုတ်ကပြောမယ်ဆိုတာသိကြပါတယ်ရိုဟင်ဂျာတွေနေရပြန်ရေးဘင်္ဂလားဒေ့ရှ်ဘက်နဲ့တရုတ်ကလက်တွဲဆောင်ရွက်မယ်ဆိုတာတရုတ်အစိုးရကအတိအကျပြောခဲ့ပါတယ်ဒါဟာကျမတို့အတွက်ကောင်းတဲ့သတင်းမဟုတ်ဘူးလားရှင
်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာရဲ့9ရက်ကြာတရုတ်ခီးစဉ်ကိုတရုတ်ဝန်ကြီးချုပ်လီကော့ချန်းကဖိတ်ကြားခဲ့တာပါဒါအပြင်ရှေ့ခ်ဟာစီနာဟာသူ့ရဲ့ခီးစဉ်အတွင်းတရုတ်နိုင်ငံမှာပြုလုပ်တဲ့နွေရာသီဒါဗော့စ်ကမ္ဘာစီးပွားရေးညီလာခံကိုဇူလိုင်လ2ရက်နေ့ကတက်ရောက်ခဲ့တယ်လို့ဇူလိုင်လ4ရက်နဲ့5ရက်နေ့တွေမှာတရုတ်ဝန်ကြီးချုပ်လီကော့ချန်းနဲ့သမရရှီကျင်းပင်တို့နဲ့ဘေကျင်းမြို့တော်မှာတီးခြားစီတွေ့ဆုံပြီးတရုတ်နဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံဆက်ဆံရေးကိစ္စရပ်တွေကိုဆွေးနွေးခဲ့ပါတယ်သူရဲ့ခီးစဉ်အတွင်းတရုတ်နဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံကြားချင်းငွေစာချုပ်နှစ်ခုအပါအဝင်စာချုပ်၉ခုကိုသဘောတူလက်မှတ်ရေးထိုးခဲ့ပါတယ်။အဲ့ဒီထဲမှာနှစ်နိုင်ငံစွမ်းအင်ရေအေးမြင့်ရင်းနှီးမြှုပ်နှံမှုယဉ်ကျေးမှုနဲ့နှစ်နိုင်ငံကြားခီးသွွာလာမှုအပါအဝင်ရိုဟင်ဂျာဒုက္ခသည်တွေအတွက်စန်တန်ချိန်2500ပေးလှူဖို့ကိစ္စရပ်တွေလည်းပါဝင်ပါတယ်ရှင
်။မတ်အင်ဂျင်နိုင်ပြပြသွားတာပါရှင်။အခုလိုမုတ်တုံရာသီကာလမှာမုတ်တုံရာသီတန်ကြောင့်ရိုဟင်ဂျာဒုက္ခသည်တွေရဲ့မျှော်လင့်ချက်တွေပျောက်ဆုံးမသွားစေဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမုတ်တုံရာသီတန်ကြောင့်သေဆုံးထိခိုက်ဒဏ်ရာရမှုနဲ့လူပေါင်းထောင်ချီအိုးအိမ်မဲ့ဖြစ်ခဲ့ရပြီးတဲ့နောက်ကုလသမဂ္ဂအဖွဲ့အစည်းတွေဘက်ကအရေးပေါ်တုံ့ပြန်ဆောင်ရွက်နေကြချိန်မှာပဲကုလသမဂ္ဂအတွင်းရေးမှူးချုပ်ကအခုလိုတိုက်တွန်းလိုက်တာပါ။မတ်သိန်ဂီထိုက်ကအပြည့်အစုံတင်ပြထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုပြီးခဲ့တဲ့နှစ်ဇူလိုင်လကတွားရောက်ခဲ့စဉ်ကရိုဟင်ဂျာဒုက္ခသည်တွေပြောပြချတဲ့မြန်မာနိုင်ငံတွင်ရင်ဆိုင်ခဲ့ရတဲ့အတ္တိဒုက္ခတွေအကြောင်းကိုစိတ်ထဲမှာဖျောက်ဖျက်မရဘဲရှိနေစေဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတနင်္လာနေ့မှာတွစ်တလူမှုကွန်ရက်မှာပြောဆိုလိုက်တာပါတနည်းကြာလာပြီးချိန်မှာလဲမုတ်တုံရသည်ကြောင့်သူတို့ခိုလုံရအိမ်တွေပြက်စီးမဲ့အရေးချင်းချောက်ခံနေရတဲ့ရိုဟင်ဂျာတွေရဲ့မျှော်လင့်ချက်တွေကိုမုတ်တုံကြောင့်ပျောက်ပြတ်သွားဖို့ခွင့်မပြုနိုင်ပါဘူးလို့လဲကုလသမဂ္ဂအတွင်းရေးမှူးချုပ်ကပြောဆိုခဲ့တာပါဘင်္ဂလားဒေ့ရှ်နိုင်ငံကလူပေါင်း9သိန်းကျော်ခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမုတ်တုံရသည်တန်းကြောင့်မြေပြိုကျပြီးတဦးသေးဆုံးလူပေါင်း 4,500 ကျော်အိုးအိမ်မဲ့ဖြစ်ခဲ့ရကြောင်းအကူအညီပေးရတာဝန်ရှိသူတွေကပြောပါတယ်။ကောက်ဆက်ပစာကရိုဟင်ဂျာဒုက္ခသည်စခန်းတွေမှာမိုးရေကြီးဆလေးလက်မထိရောက်ခဲ့တဲ့82နှစ်ကြာမိုးရွာသွန်းခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့စနေနေ့ကစလို့မ မြေပြိုကျတာလို့လဲကုလသမဂ္ဂကပြောပါတယ်ရိုဟင်ဂျာဒုက္ခသည်စခန်းနေအတွင်းမုတ်တုံရာသီဒဏ်ခံနိုင်ရေးပြင်ဆင်ထားတဲ့အခြေအနေကိုလဲ UNHCR ပြောခွင့်ရချာလီယက်စလီကအခုလိုပြောပါတယ်
Our network of emergency response teams have mobilized to identify the needs of the most vulnerable and prioritize them for assistance
ကျွန်တော်တို့ရဲ့အရေးပေါ်တုံ့ပြန်ကူညီရေးအဖွဲ့တွေကလည်းဘေးဒဏ်ခံနိုင်ရဆုံးနဲ့ဦးစားပေးကူညီဖို့လိုအပ်သူတွေကိုဖော်ထုတ်ထားပါတယ်ပျက်စီးသွားတဲ့အိမ်တွေကိုခိုင်ခံမှန်မှဖြစ်အောင်ပြန်လည်ပြင်ဆင်တည်ဆောက်ရေးကူညီဖို့အရေးပေါ်ပစ္စည်းတွေကိုလည်းဖြန့်ဝေထားပါတယ်ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေဦးဆောင်တဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာတုံ့ပြန်ဆောင်ရွက်ရေးအနေနဲ့ UNHCR နောက် WFP နဲ့ IOM အပါအဝင်မိဖက်အဖွဲ့အစည်းတွေကမုတ်တုံရာသီအတွက်ဦးစားပေးအဖြစ်ပြင်ဆင်ထားပါတယ်တောင်ဆောင်တွေကအဆောက်အအုံတွေထိမ့်သိမ့်မှုရေစည်းရေလာကောင်းအောင်နဲ့လမ်းတွေတံတားတွေတိစောက်မှုတို့ပါဝင်ပါတယ်ရေပေးဝင်မှုကိုထိန်းထားနိုင်ဖို့နဲ့မုတ်တုံမိုးကိုတူလောင်နိုင်ဖို့အတွက်ရေလောင်ကန်တွေလည်းတိစောက်ထားပါတယ်အထူးသတိထားစောင့်ကြည့်နေဆဲဖြစ်ပြီးကျွန်တော်တို့ရဲ့ဒုက္ခသည်အကူအညီပေးရေးကွန်ရက်နဲ့မိဖက်တွေအနေနဲ့လိုအပ်လာရင်နောက်ထပ်အရေးပေါ်တုံ့ပြန်ကူညီရေးအဖွဲ့တွေချောက်ပေးဖို့လည်းအဆင်သင့်ရှိပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာလူသားဆိုင်ရာပြည်ပကကိုပူးပေါင်းတုံ့ပြန်ရေးအစီအစဉ်2019ခုနှစ်အတွင်းလိုအပ်တဲ့ရန်ပုံငွေဒေါ်လာ1,950တဲက3ပုံတစ်ပုံဖြစ်တဲ့ဒေါ်လာ1,300တန်းကိုပဲဘင်္ဂလားဒေ့ရှ်ကရရှိထားပါသေးတယ်
စခန်းပေါင်း30လောက်မှာလေပြင်းထန်တင်ခဲ့ရပြီးအသက်50ကျော်အရွယ်အမျိုးသမီးတဦးကတော့ပြိုကျတဲ့နံရံနဲ့ရိုက်မိတာကြောင့်သေဆုံးရတယ်လို့လဲကုလသမဂ္ဂဒုက္ခသည်ဆိုင်ရာအေဂျင်စီဝန်ထမ်းကပြောပါတယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံနယ်စပ်မြင်းပေါ်က No Man's Land မှာနေထိုင်ကြတဲ့ရိုဟင်ဂျာ5,000လောက်လဲလေပြင်းထန်ကိုစူးစူးရွရွခံစားခဲ့ကြရပါတယ်ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ရဲ့စွတ်သည်ဆောင်ရွက်ရေးတာဝန်ခံ Paria Slim ကတော့အခုလိုပြောပါတယ
် So UNICEF along with its implementing partners have already started estimating the damage
UNICEF နဲ့မိဖက်အဖွဲ့တွေကစခန်း34ခုစလုံးကအပြက်အစီးတွေကိုစပြီးခန့်မှန်းတွက်ချက်နေပါတယ်ဒုက္ခသည်စခန်းတွေထဲကမြေပြိုမှုတွေနဲ့ရေကြီးမှုတွေကြောင့်ထိခိုက်မှုတွေကိုတိုက်ရိုက်တုံ့ပြန်ဆောင်ရွက်နိုင်ရေးအတွက်လူသားချင်းစာနာထောက်ကူမှုဆိုင်ရာအတိုင်းအဝိုင်းအတွင်းဆက်သွယ်ဆောင်ရွက်ရေးရန်ဒီယာတွေလည်းဖွဲ့စည်းထားပြီးဖြစ်ပါတယ
်ဇက်တိုက်မိုးရွာသွန်းတာကြောင့်တောင်ဆောင်တွေပြိုကျပြီးလမ်းတွေပိတ်ကုန်တာပါလူတွေအပြင်သွားဖို့မလွယ်ကူတဲ့အခြေအနေဖြစ်နေပြီးစားဖို့တောက်ဖို့ပါအခက်တွေ့ရတယ်လို့လဲရိုဟင်ဂျာဒုက္ခသည်တဦးဖြစ်တဲ့ဒါဟိုလာဘီနူးကပြောပါတယ
်အာတူရာဆာဝေဒါလာဂယ
်တွားရင်လာရဲ့အတွက်ပို့ဆောင်ပေးမယ်ရှင်လို့ပါတယ်တဲ့ကလေးတွေအပြင်မသွားနိုင်သလိုမိုးကြောင့်အိမ်တွေလည်းပြိုကျနေပါတယ်မိုးရွာလို့ချက်ပြုတ်စားတော့လို့လည်းမရဘူးထင်းလည်းမရှိဘူးလို့ပြောဆိုသွားတာဖြစ်ပါတယ်ကုလသမဂ္ဂစားနပ်ရိက္ခာအဖွဲ့ WFP ဘက်ကလည်းမုတ်တုံမိုးဒဏ်တင့်ပြီးနောက်ပိုင်းလူပေါင်း5,000အတွက်စားနပ်ရိက္ခာထောက်ပံ့ထားကြောင်းနောက်တစ်ကြိမ်ရိတ်ခါဖြန့်ဝေမှုကိုအချိန်ဆော့ပြီးစတင်မှာဖြစ်ပြီးလူပေါင်း 36,000 ကျော်အတွက်အရေးပေါ်ကျွတ်မွေနိုင်ဖို့65 metric တန်ချိန်ရှိတဲ့စွမ်းအားမြင့်ဘီစကစ်တွေပြင်ဆင်ထားတယ်လို့လည်း WFP ပြောခွင့်ရကပြောပါတယ်။ဘင်္ဂလားဒေ့ရှ်ရဲ့ဒုက္ခသည်ဆိုင်ရာကော်မရှင်နာမိုဟာမက်အဘူခါလန်ကလည်းအရေးပေါ်ပြင်ဆင်မှုတွေဆောင်ရွက်ထားပါတယ်လို့ပြောဆိုထားကြောင်းပါရှင
်။မတင်ကြီးထိုက်ပြောပြသွားတာပါရှင်။အမေရိကန်သမ္မတရဲ့ကိုယ်ယူကိုယ်သွင်းနဲ့ပတ်သက်တဲ့ဗြိတိန်သတ္တမန်ဂျေမန်နန်ပေါက်ကြားမှုကြောင့်မထုတ်လွှင့်ခင်မှာတော့ဒီကနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြပါရစေရှင
်။မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ရာဇဝတ်မှုတွေအပေါ်ရတဖွဲ့ရဲ့ကင်တွယ်ပုံနဲ့ပတ်သက်လို့မေကွန်ထုတ်စရာတွေအများအပြားရှိနေပါတယ်အထူးသဖြင့်မကြာသေးခင်ကနေပြည်တော်မှာဖြစ်သွားတဲ့ဗစ်တိုးရီးယားလေးရဲ့တက်ငယ်မရိမှုအပါအဝင်တခြားမရိမှုတွေအပေါ်ရတဖွဲ့ရဲ့ကင်တွယ်ဖြစ်ချင်းပုံပေါ်မေကွန်ထုတ်စရာတွေအများအပြားရှိနေတာကြောင့်ပြည်သူကြားရတဖွဲ့အပေါ်ယုံကြည်မှုတွေပိုပြီးတော့ရော့ကျလာစေပါတယ်မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့ရာဇဝမှုတွေအပေါ်ကင်တွယ်ဖြည့်ရှင်းပုံအကြောင်းခုလာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါလေ။ကျွန်တော်တို့ရဲ့ယုံဖုန်းနံပါတ်က1-239-382-5554ဖြစ်ပါတယ်။တိုက်ရိုက်ပါဝင်ဆွေးနွေးနိုင်သူတွေအနေနဲ့အီးမေးလ်နဲ့ဖြစ်စေ Facebook စာမျက်နှာကဖြစ်စေကိုဆွေးနွေးလိုတဲ့အကြောင်းအရာတွေကိုကြိုတင်ရေးသားပေးပို့ထားနိုင်ကြပါလေ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်နော်။
ဒီကနေ့ညတိုက်ရိုက်လေးလိုင်းစုနေကမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ကိုယ်ရည်ကိုယ်သွေးအပေါ်ပြင်းပြင်းထန်ထန်ဝေဖန်ထားတဲ့ဝါရှင်တန် DC ဗြိတိန်တန်ယုံကကျေးနန်းတန်တမန်ကျေးနန်းတစင်တန်တမန်ကျေးနန်းတစောင်ဟာဗြိတိန်နိုင်ငံအတွင်းမှာပေါက်ကြားသွားပါတယ်။သမ္မတထရမ့်ကိုအတုံးမကျသူစိတ်ထက်မလုံခြုံသူအရေးချင်းမပြည့်ဝသူတယောက်ဖြစ်ဝေဖန်ထားတဲ့ဒီတန်တမန်ကျေးနန်းစာဘယ်ကဘလို့ပေါက်ကြားခဲ့သလဲဆိုတာကိုဗြိတိန်အစိုးရကအပူရပြင်းဖော်ထုတ်ဖို့ကြိုးစားနေတဲ့အကြောင်း VOA သတင်းတောက် Jeff Custer ပြပို့တဲ့သတင်းအပြည့်အစုံကိုကိုရဲမင်းထွန်းကပြောပြပါမယ်ရှင်။
2016ခုနှစ်ကတည်းကတာဝန်ထမ်းဆောင်နေခဲ့တဲ့ American နိုင်ငံဆိုင်ရာ Britain သမ္မတကြီး Kim Derrick ကAmerican သမ္မတ Donald Trump အပေါ်ဝေဖန်ခဲ့ရထားတဲ့ပုဂ္ဂိုလ်ရေးထင်မြင်အကဲဖြတ်ချက်ပြင်ပကိုပေါက်ကြားသွားလို့ Britain နိုင်ငံအတွက်မျက်နှာပူအရှက်ရစရာဖြစ်လို့နေပါတယ်။ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်ကုန်တဲ့ British စာနယ်ဇင်းတွေမှာရေးသားထားတဲ့ဒီသတင်းရဲ့တိကျခိုင်မာမှုကိုတော့ Britain နိုင်ငံကမငြင်းဆိုခဲ့ပါဘူး။တကယ်တော့ဒီကျင်းနှန်းဟာ British အကြီးတန်းဝန်ကြီးတွေနဲ့အစိမ့်အစိုးရအရာရှိတွေဖတ်ဖို့သာကန့်သတ်ရည်ရွယ်ရေးသားထားတာဖြစ်ပါတယ်။ဗြိတိန်နိုင်ငံကတာဝန်ရှိသူတွေကဒီကျေးနန်းဟာနိုင်ငံရဲ့ချအစိုးရရေးစီကိုသတင်းပေါက်ကြားသွားခဲ့တာမဟုတ်ပဲဗြိတိန်နိုင်ငံရဲ့သမားတွေဒါမှမဟုတ်အစိုးရအရာရှိတွေစီကနေပေါက်ကြားလာတာလို့ယူဆနေပါတယ်ဗြိတိန်သားမကြီးရဲ့ဒီတန်တမန်ကျေးနန်းအကြောင်းနယူးဂျာစီပြည်နယ်ကနေဝါရှင်တန် DC ကိုအပြန်လေရင်ကွဲမှာသမ္မတထရမ့်ကိုမေးတော့အခုလိုပြောပါတယ်
ကျွန်တော်တို့တဦးနဲ့တဦးအတွင်းသဘောသိကြတဲ့နိုင်ငံတချို့ရှိတာခင်ဗျားတို့လည်းသိမှာပါကျွန်တော်ပြောနိုင်တာကဒီအတန်မတ်ကြီး UK နိုင်ငံအတွက်ကောင်းကောင်းအလုပ်မလုပ်ဘူးဆိုတာပါပဲကျွန်တော်တို့ကဒီလူကိုတိတ်ကြိုက်လှတာရယ်လို့တော့မဟုတ်ပါဘူးသူအခုလို UK နိုင်ငံအတွက်ကောင်းကောင်းတာဝန်မထမ်းဆောင်နိုင်ဘူးဆိုတော့သူ့ကိုကျွန်တော်နားလည်ပေးရမှာပါကျွန်တော်လည်းသူ့အကြောင်းကိုဒီလိုပဲပြောနိုင်တာပါပဲဒါပေမဲ့အဲ့ဒီအတွက်အလုပ်ရှုပ်ခံမနေတော့ပါဘူး
တနင်္လာနေ့မှာတော့သမ္မတထရမ့်ကသူ့အနေနဲ့ဗြိတိန်နိုင်ငံသံအမတ်ကြီးနဲ့ဆက်လက်ပြီးအလုပ်လုပ်ကန်ဆောင်ရွက်တော့မှာမဟုတ်ကြောင်း Twitter မှာရေးသားထားပါတယ်။သူကကျွန်တော်ဒီအတမတ်ကြီးကိုမသိဘူး၊သူကြိုက်များလားလဲသူမဟုတ်ဘူးလို့လည်း Twitter မှာရေးသားထားပါတယ်။လန်ဒန်မှာတော့ဗြိတိန်နိုင်ငံရဲ့ဝန်ကြီး Jeremy Hunt ကဗြိတိန်အစိုးရအနေနဲ့ဂျင်းနန်တွေကထင်မြင်ချက်ထက်ဒီဂျင်းနန်ဘယ်လိုပေါက်ကြားခဲ့တယ်လဲဆိုတာသိရဖို့ပိုလေးထားတယ်လို့သတင်းတောက်တွေကိုပြောပါတယ်
။ Well, I'm very concerned about it because fundamental to the proper functioning of our diplomatic network which I happen to believe is one of the finest if not the finest in the world
ဒီပေါ့ကြားမှုအတွက်ကျွန်တော်တော်တော်လေးစိုးရိမ်မိပါတယ်တကယ်နီးစနစ်ကြကြနဲ့ဆောင်ရွက်နေတဲ့အကောင်းဆုံးတန်တမန်ဆက်သွယ်မှုတွေရဲ့အခြေခံဟာကျေးနန်းစာတွေမှာကိုယ့်အမြင်ကိုပုံမွင့်လင်းလင်းဖလှယ်နိုင်တာပဲဖြစ်ပါတယ်ဘယ်လိုပေါ့ကြားခဲ့တာလဲဆိုတာကိုရှာဖွေဖို့လိုပါတယ်ဒါမှကဘာတလွားမှာရှိတဲ့ကျွန်တော်တို့ရဲ့တန်တမန်အဖွဲ့တွေကိုအ ਨੇ စုံကိုကူကိုယုံကြည်အောင်ပြန်လုပ်ပေးနိုင်ပါလိမ့်မယ်။ဒါကြောင့်ပေါ့ကြားမှုအတွက်စုံစမ်းစစ်ဆေးမှုတွေလုပ်ပါမယ်။ဖော်ထုတ်နိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။ဒီပေါ့ကြားမှုမှာတာဝန်ရှိသူကတော့အကျိုးဆက်ကိုဆူဆူရွရွခံရပါလိမ့်မယ်
။ဒီသတင်းပေါ့ကြားစီသူကတော့နိုင်ငံတော်ရှုတ်ဝက်ချက်အုပ်ပဒေကိုချိုးဖောက်မှုနဲ့တရားရင်ဆိုင်ရနိုင်ခြေရှိပါတယ်။ဥပဒေကရှုပ်ဝက်အစဉ်ခွဲထားတဲ့စာရွက်စာတမ်းတွေထုတ်ဖော်ပြောကြတာကိုတားမြစ်ထားပါတယ်။ဒီအဖြစ်အတွက်အရေးယူခံရတာကတော့တိတ်မရှိလာပါဘူး။ဝန်ကြီးချုပ်ထရေဇာမေရဲ့ပြောခွင့်ရပုဂ္ဂိုလ် James Lack ကဝန်ကြီးချုပ်မေဟာတာမတ်ကြီး Jorok အပေါ်အပြည့်အဝစိတ်ချယုံကြည်မှုရှိကြောင်းသမ္မတ Trump နဲ့သူ့ရဲ့သမ္မတရာထူးတာဝန်ထမ်းဆောင်နေမှုအပေါ်မှာရှိတဲ့တာမတ်ကြီးရဲ့အမြင်ကိုတော့ဝန်ကြီးချုပ်ကသဘောမတူကြောင်းပြောသလိုပြည်ပရောက်ဗြိတိန်တန်တမန်တွေကိုတာဝန်ကျရာတိုင်းပြည်ရဲ့နိုင်ငံရေးရာကိစ္စတွေနဲ့အဲ့ဒီတိုင်းပြည်ကတာဝန်ရှိပုဂ္ဂိုလ်တွေပေါ်ရိုးရိုးသားသားနဲ့ပဂရိအကဲပြတ်ဖို့တာဝန်ပေးစေခိုင်းထားတာဖြစ်တယ်လို့လည်းဆိုပါရစေ2019ခုနှစ်ကစပြီးအခုသတင်းပတ်တွေအထိရေးသားထားခဲ့တဲ့ဗြိတိန်တာမတ်ကြီးဒါရက်ရဲ့ဂျင်းနန်းစာတွေတဲကဂျင်းနန်းတစောင်မှာတော့လက်ရှိအမေရိကန်အစိုးရကိုအနှစ်သာရပြည်ပြဘဝရှိတဲ့ပုံမှန်အစိုးရတရားဖြစ်လာလိမ့်မယ်လို့သူမထင်မိကြောင်းထက်သွင်းရေးသားထားကြောင်းပါခင်ဗျာ
ကိုရမင်းထွန်းပြပြသွားတာပါရှင်။ကျမတို့ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဆက်သွယ်လို့ရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာမှတ်855ကိုစာရေးသားဆက်သွယ်နိုင်သလို email လိပ်စာ bamis@voanews.com ကိုလည်းစာရေးသားပေးပို့နိုင်ကြပါတယ်။ telephone number ကတော့1-2329-382-5554ဖြစ်ပြီး fax number က1-2329-382-5552ဖြစ်ပါလေရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင် VOA American တိုင်းရဲ့2019ခုနှစ်ဇူလိုင်လ9ရက်အင်ကာနေ့မနေ့ပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ24 40 51လိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့နားဆင်နိုင်ပါတယ်တခါ VOA ရဲ့ Mobile Apps ကနေပြီးတော့လည်းအချိန်နဲ့တပြည့်ညီနားဆင်နိုင်ကြပါတယ်ရှင်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေကမြန်မာပြည်ချောက်နှုတ်ချက်အီရန်သုံးအင်္ဂလိပ်သင်ကန်းစာစီးပွားရေးကဏ္ဍမှာနားဆင်ရမှာက
ဘာမှအခုမိသားကဈေးတက်တယ်ဟဲ့လားမိသားကနိုင်ငံတကာနဲ့စံနှုန်းနဲ့အညီဈေးတက်ဖို့ပဲတည်တယ်ဟဲ့လားနိုင်ငံတကာကဘယ်လိုဝင်စား
မြန်မာနိုင်ငံစားသုံးသူအခွင့်အရေးကာကွယ်ရေးအဖွဲ့ဥက္ကဋ္ဌနဲ့ဆက်သွယ်မေးမြန်းထားတာကိုစီးပွားရေးကဏ္ဍမှာနားဆင်ကြရမှာပါနောက်ပိုင်းမှာသုတဆုံလင်းအမေရိကန်တခွင်စီစဉ်လက်ရှိပါလဲရှင်အခုအရင်ဆုံးတော့ဒေတာရင်းသတင်းလွှာတစ်ပုဒ်ကိုအရင်ဆုံးထုတ်လွှင့်ပေးချင်ပါတယ်ဩစတြေးလျနိုင်ငံကွင်းလန်ကန်ယူရမ်မှာဩစတြေးလျအမေရိကန်နဲ့အတူဂျပန်မှာပါဝင်တဲ့နိုင်ငံတကာပူးရွှဲစည်းရေးလေ့ကျင့်မှုကိုထောက်လှမ်းမယ်လို့ယုံကြည်ရတဲ့ဤပညာသုံးတရုတ်ထောက်လှမ်းရေးသင်္ဘောကိုဩစတြေးလျကအနီးကပ်စောင့်ကြည့်နေပါတယ်။ဒီတရုတ်သင်္ဘောဟာပူးရွှဲစည်းရေးလေ့ကျင့်မှုစတင်ချိန်မှာစည်းရေးအချက်အလက်တွေကိုစုဆောင်းဖို့ကြိုးစားနိုင်တဲ့အကြောင်းဩစတြေးလျကာကွယ်ရေးဌာနအရာရှိတွေကတန်တရားရှိနေကြတာပါ။စစ်နေသတင်းတော့ဖီးမာဆာသတင်းပေးပို့ထားတာကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ရှင်။
တရုတ်သင်္ဘောဟာစီးရေးလက်ကျင့်နေတဲ့တပ်တွေရဲ့လှုပ်ရှားမှုကိုထောက်လှမ်းနိုင်တဲ့အစ်မြင့်ဆက်သွယ်ရေးစနစ်တွေကိုတပ်ဆင်ထားတာပါ AGI လို့ခေါ်တဲ့အထွေထွေထောက်လှမ်းရေးအတွက်ထောက်ကူပစ္စည်းတွေတပ်ဆင်ထားတဲ့ဒီသင်္ဘောဟာဩစတြေးလျနိုင်ငံရဲ့အနီးဆုံးအိမ်နီးချင်းဖြစ်တဲ့ပေါ်ပေါ်နယူဂီနီမြောက်ပိုင်းမှာရှိနေရကနေဩစတြေးလျနိုင်ငံကွင်းစ်လန်ကမ်းလွန်ဒေသကိုဒီသတင်းဖတ်ကုံလောက်မှာရောက်လာမယ်လို့မျှော်လင့်ရပါတယ်ကြီးမားတဲ့စစ်အင်အားနဲ့ပူးတွဲစီးရေးလက်ကျင့်မှုလုပ်နေတာကိုဒီသင်္ဘောကဩစတြေးလျပိုင်နယ်မြေရဲ့အပြင်ဘက်ကနေအနီးကပ်စောင့်ကြည့်လိမ့်မယ်လို့တွက်ဆထားကြပါတယ်။ဩစတြေးလျရေပြင်မှာအမေရိကန်နဲ့ပူးတွဲပြုလုပ်တဲ့စီးရေးလေ့ကျင့်မှုကိုဒီတစ်ချိန်မှာဂျပန်တပ်တွေပါပထမဆုံးချိန်ဖြစ်နေပါဝင်လေ့ကျင့်မှာဖြစ်ပါတယ်။တရုတ်ဟာဂျပန်ရေတပ်ရဲ့ ARD လို့ခေါ်တဲ့ကုန်းမာရောရေထဲမှာပါအလင်းမြန်တက်ချနှိမ်စွမ်းရှိတဲ့တပ်ရင်းကိုအထူးစိတ်ဝင်စားနေတယ်လို့ကြွမ်းကျင်သူတွေကယုံကြည်ကြပါတယ်။ဒါအပြင်ဒီဂျပန်ရေတပ်ကအမေရိကန်နဲ့ဩစတြေးလျတပ်တွေနဲ့ဘယ်လိုစီးရေးလေ့ကျင့်မယ်ဆိုတာကိုလည်းစိတ်ဝင်စားနေတာလို့တွက်ထားတာပါ။မနစ်ကအရှိတိုက်ပင်လယ်ပြင်ဒေသမှာတင်းမာမှုတွေဖြစ်ပွားတာကိုတုံ့ပြန်တဲ့အစိပ်ပိုင်းတစ်ခုအနေနဲ့ဂျပန်ကဒီတပ်ကိုဖွဲ့စည်းခဲ့တာဖြစ်ပါတယ်။အရှိတိုက်ပင်လယ်ပြင်ထဲကလူသူမနေတဲ့ဆန်ကကူကျွန်းကိုဂျပန်ကထိန်းချုပ်ထားတယ်လို့တရုတ်ကလည်းဒိုင်ယိုယူလို့သူတို့ခေါ်တဲ့ဒီကျွန်းကိုသူတို့ပိုင်ဆိုင်ကြောင်းကြေညာပြီးနှစ်နိုင်ငံကြားအငင်းပွားနေကြတာဖြစ်ပါတယ်။ပူးတွဲစီးလက်ကျင့်မှုဆိုင်ရာအကြီးအကဲဒုဗိုလ်ချုပ်ကြီး Greg Burton ကတော့တရုတ်ထောက်လှမ်းရေးသင်္ဘောရဲ့လှုပ်ရှားမှုတွေကိုဩစတြေးလျကအနီးကပ်စောင့်ကြည့်နေတယ်လို့ပြောပါတယ်
။ In regards to the AGI, we believe there is one north of Australia at the moment. We're tracking it. We don't know yet what its destination is, but
AGI ထောက်လှမ်းရေးသင်္ဘောနဲ့ပတ်သက်ပြီးပြောရရင်အခုလောလောဆယ်မှာတော့ဩစတြေးလျမြောက်ပိုင်းမှာဒဇင်းရှိနေသေးတယ်လို့ကျွန်တော်တို့ယုံကြည်တယ်လို့သူ့ကိုနောက်ရောက်ခံလိုက်ကြည့်နေပါတယ်။ဒီသင်္ဘောဘယ်အထိသွားမယ်ဆိုတာကျွန်တော်တို့မသိသေးပေမဲ့ကွင်းစ်လန်အရှေ့ကမ်းရိုးတန်းအထိရောက်လာမယ်လို့တွက်ထားပါတယ်။ဒါကြောင့်လိုအပ်မဲ့ထင်တာတွေကိုတော့ပြင်ထားပါတယ်။အခုသူကနိုင်ငံတကာရေပိုင်နဲ့ထဲမှာဆိုတော့အဲ့ဒီမှာသူသွားခွင့်ရှိပါတယ်။ဘာတွေလုပ်မယ်ဆိုတာကိုအတိအကျပြောလို့မရပေမဲ့လိုအပ်မဲ့ထင်တာတွေအတွက်ပြင်ထားပါတယ်။ဒီလိုသင်္ဘောမျိုးကအချက်အလက်တွေကိုစုဆောင်းနိုင်တဲ့အတွက်ကြီးကြီးမားမားချိန်ချောက်မှုမျိုးမရှိပေမဲ့လိုအပ်တာတွေကိုလှုပ်ထားတာပါ။
ပူးတွဲစီးရေးလက်ကျင့်တဲ့နာမှာအခုလိုတရုတ်သင်္ဘောရှိနေတာဟာအင်အားကြီးနိုင်ငံရဲ့မလိုတမျိုးလိုတမျိုးလောက်တာကိုပြသနေတယ်လို့အကဲခတ်တွေကပြောပါတယ်။ပူးတွဲစီးရေးလက်ကျင့်တာကိုနိုင်ငံတကာရေးပိုင်တဲ့ထဲကနေစောင့်ကြည့်ဖို့အတွက် ကုလသမဂ္ဂသဘောတူညီချက်အရခွင့်ပြုထားတဲ့အတွက်သူတို့ရဲ့လုပ်ပိုင်ခွင့်အရလုပ်တယ်လို့တရုတ်ကပြောနေချိန်မှာပဲသူသဘောနဲ့သူစီးတက်လှန်ထားတဲ့ဇုံတွေလို့သူကြေညာထားတဲ့နေရာတွေတဲ့တခြားနိုင်ငံကတင်မောတွေဝင်ရောက်လာရင်တော့တရုတ်ကမကြာခဏမောင်းထုတ်လို့ရှိတာပါအခုတပ်သား 2,000 ခွဲလောက်ပါဝင်တဲ့ Talisman Sabre ပူးတွဲစီးလေ့ကျင့်မှုကို American နဲ့ Australia တို့ကကနေဒါ၊ New Zealand ၊ Japan တို့နဲ့အတူဩဂုတ်လအထိပြုလုပ်သွားဖို့ရှိပါတယ်။ဒီစီးလေ့ကျင့်မှုကိုနှစ်နှစ်တစ်ကြိမ်ကျင်းပလေ့ရှိတာပါ။2019ပူးတွဲစီးလေ့ကျင့်မှုလုပ်နေချိန်တုန်းကလည်းတရုတ်ထောက်လှမ်းရေးတင်မောတဆင်းကို Australia အရှိတ်ပချံဒေသမှာတွေ့ခဲ့ရတာဖြစ်ပါတယ်
။ဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါရှင်။အခုဆက်ပြီးမတ်တင်ကြီးထိုင်တဲ့ကိုငင်းချန်တို့ကကမ္ဘာသတင်းတွေထဲမှာရေးသားထားတဲ့မြန်မာပြည်အကြောင်းတွေကိုမူလဆောင်းပါရှင်တွေရဲ့အဘော်မပြက်ကောက်နှုတ်တင်ပြပေးထားတာကိုနှာစင်ကြရအောင်ပါရှင်
။ Rohingya Refugee Voices Amplify Across Southeast Asia အရှေ့တောင်အာရှတလွား Rohingya ဒုက္ခသည်အရေးပြောဆိုမှုတွေပိုပြင်းထန်လာတယ်ဆိုတဲ့ခေါင်းစဉ်နဲ့ The Jakarta Post မှာဖော်ပြထားတဲ့အဒန်ဘမရဲ့ဆောင်းပါးတွေကကောက်နှုတ်တင်ပြလိုပါတယ်။မြန်မာနိုင်ငံမှာ2019ခုနှစ်ကဖြစ်တဲ့ရိုဟင်ဂျာပြည်ပခါကြောင့်ဒုက္ခသည်9,400လက်ခံခဲ့ရတဲ့ဘင်္ဂလားဒေ့ရှ်တနိုင်ငံတည်းတက်ရောက်မှုရှိခဲ့တာမဟုတ်ပါဘူးမလေးရှားအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံတို့ကိုပါရိုက်ခတ်တက်ရောက်ခဲ့တာပါလို့ဆောင်းပါးကိုအစချီထားပါတယ်မြန်မာနိုင်ငံကထန်းနေပြန်ရေးအတွက်ဆောင်ရွက်နေပါတယ်ဆိုတော့ညာလေရိုဟင်ဂျာတွေကတော့ရခိုင်ပြည်နယ်တွင်းကသူတို့ရွာတွေမြို့တွေကလုံခြုံရေးအခြေအနေအပေါ်စိုးရိမ်ချက်တွေကိုထောက်ပြပြီးစခန်းတွေမှာရှိနေကြစေပါ။2015ခုနှစ်ကရိုဟင်ဂျာဒုက္ခသည်ရွှေ့ပြောင်းမှုပြည်ပခါကြီးဖြစ်ခဲ့တဲ့မြန်မာနဲ့ဘင်္ဂလားဒေ့ရှ်စိတ်ကမ်းတွေကနေအန်ဒမန်ပင်လယ်ကိုဖြတ်မလက်ကရေးလက်ကြားကိုတွားရောက်ခဲ့ကြတဲ့ရွှေ့ပြောင်းလမ်းကြောင်းကိုခြေရာကောက်ပြီးအခုလည်းရိုဟင်ဂျာအများအပြားပင်လယ်ကိုပြန်ထွက်လာနေကြပါပြီတဲ့ဘန်ကောက်မှာမကြာခင်ကလုပ်ခဲ့တဲ့2019ခုနှစ်အာဆီယံထိပ်သီးဆွေးနွေးပွဲမှာတော့အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကရိုဟင်ဂျာပြည်ပခအဆုံးသတ်နိုင်ရေးမြန်မာနိုင်ငံကိုဆန္ဒအလျောက်ထားနေပြန်ရေးစဖို့လိုအပ်တယ်လို့ရည်ညွှန်းပြောဆိုခဲ့ပါတယ်။ထိုင်းမလေးရှားနဲ့အင်ဒိုနီးရှားတို့ကကုလသမဂ္ဂဒုက္ခသည်များဆန္ဒသဘောတူညီချက်ကိုလက်မှတ်ထိုးမထားတဲ့အတွက်သူတို့အနေနဲ့ဒုက္ခသည်တွေခေါလုံခွင့်ကြိုးစားသူတွေကိုကာကွယ်ပေးဖို့လဲတာဝန်မရှိကြပါဘူး။အင်ဒိုနီးရှားသမ္မတလိုပဲမလေးရှားဝန်ကြီးချုပ်မဟာတီယာကလည်းအရှိတောင်အာရှမှာရိုဟင်ဂျာတွေဘေးကင်းလုံခြုံမှုရှိရှိနေထိုင်စရာရှာဖွေနိုင်ရေးကူညီပေးဖို့ကတိပြုထားတာပါ။ဒါပေမဲ့လို့လဲမလေးရှား၊အင်ဒိုနီးရှား၊ထိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကတော့ဒုက္ခသည်တွေကိုနိုင်ငံသားဖြစ်ခွင့်ပေးမယ်အလားအလာမရှိပါဘူး။အရှိတောင်အာရှနိုင်ငံတွေထဲမှာဖိလစ်ပိုင်နိုင်ငံတစ်ခုတည်းသာဒုက္ခသည်ဆိုင်ရာကုလသမဂ္ဂသဘောတူညီချက်ကိုလက်မှတ်ထိုးထားတာဖြစ်ပြီးရိုဟင်ဂျာဒုက္ခသည်တွေကိုလက်ခံလိုပါတယ်လို့လဲဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေကကမ်းလှမ်းခဲ့မှုကြောင့်ဆောင်းပါးရှင်ကရေးသားထားပါတယ်အပြည့်အစုံကိုတော့ဒီဂျကာတာပို့စ်မှာဖတ်ရှုနိုင်ကြပါတယ်ရှင
် Cock Min Ban Seeking to Enter Myanmar ဆိုတဲ့တောင်ကိုရီးယားအွန်လိုင်းသတင်းစာ The Korean Time မှာ Kok Min Ban KB ဟာမြန်မာဗန်ဈေးကွက်ကိုဝင်ဖို့ကြိုးစားနေကြောင်းရေးသားထားပါတယ်။မြန်မာဗန်နာရေးဆိုင်ရာအာဏာပိုင်တွေစီကအတီးပြုတ်ချက်ရတာနဲ့ချက်ချင်း license လျှောက်မှာဖြစ်ကြောင်း KB Ban အရာရှိကပြောပါတယ်။ KB Ban ဟာ2014ခုအစောပိုင်းတုန်းကတခါဝင်ခွင့်ရဖို့ကြိုးစားခဲ့သေးပေမဲ့ license မအောင်ခဲ့ကြောင်းနဲ့2019ခုနှစ်မှာတော့ KB Ban ဟာ public ကနဲ့အသေးစားချင်းငွေလုပ်ငန်းလေးတွေစတင်ခဲ့ပြီးအဓိကအားဖြင့်အိမ်ဝယ်သူတွေကိုငွေချီးတာနဲ့အသေးစားငွေချေးလုပ်ငန်းလေးတွေအတွက်ဘဏ်ကွဲ73ခုရှိထားနှစ်ပြီဖြစ်ပါတယ်။ဇူလိုင်လ4ရက်နေ့ကတော့ဆောက်လုပ်ရေးဝန်ကြီးဦးဟန်စောနဲ့တခြားအဆင့်မြင့်အရာရှိကြီးတွေဟာစိုးမျိုးကယိုအီတို့အရက်မှာရှိတဲ့ KB ဌာနချုပ်ကိုရောက်လာခဲ့ကြပြီး KB ဘဏ်ဖွင့်ရေးဆွေးနွေးခဲ့ကြတယ်လို့ဆိုပါတယ်။အထူးသဖြင့်2000ခုနှစ်က KB ဘဏ်ရဲ့နေအိမ်တိုက်တာနဲ့စီးပွားရေးဆိုင်ရာချင်းငွေတွေကိုအဓိကထားတဲ့ဘဏ်မျိုးမြမအာနာပိုင်တွေကစိတ်ဝင်စားကြောင်း KB ဘဏ်ကိုကိုးကားပြီးရေးသားထားပါတယ်။ KB ဘဏ်ရဲ့ပင်မဘဏ်တွေကိုအရှိတောင်အာရှဒေသတွင်စီးပွားရေးအလင်းမြန်ဖွံ့ဖြိုးလာနေတဲ့ဒေသတွေမှာလိုက်ပြီးဖွင့်နေတာဖြစ်ကြောင်းဆောင်းပါရှင်ကင်ဘိုဦးရေးသားထားတဲ့သတင်းဆောင်းပါကိုဒီကနေ့ထုတ် The Korean Time မှာဖတ်ရှုနိုင်ပါတယ်။
VOA American တန်ရဲ့အင်္ဂါနေ့မနေ့ခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါရဲ့ရှင်။အခုတစ်ခါဆက်ပြီးတော့နားဆင်လေ့လာနိုင်ကြမယ့် American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုတော့လှလှတန်ကစီစဉ်ပို့ချပေးထားပါရဲ့ရှင်။
idiom အသုံးကတော့
not bat and eyelash
ဖြစ်ပါတယ်စာလုံးပေါင်းက not not မဟုတ်သဘော bat bat ကဒီနေရာမှာကြိယာဖြစ်သုံးထားပြီးခတ်တာကိုဆိုလိုပါတယ် eyelash eyelash ကတော့မျက်တောင်ဖြစ်ပါတယ်ဒါကြောင့်မလို့ကပိုက်တစ်ခုလုံးရဲ့လုံကအသေးပဲကတော့မျက်တောင်ကိုမခတ်တဲ့သဘောပါကျမတို့မြန်မာမှာလည်းမြစ်တောင်တောင်မခတ်ဘူးဆိုတဲ့အသုံးရှိတာတော်ရရှိများတည်ပြီးဖြစ်ပါလိမ့်မယ်။ဒါကြောင့် not bad and eyelash idiom အဓိပ္ပာယ်ကတော့တခုခုဆိုးရတဲ့ဖြစ်ရနဲ့ကြုံတွေ့နေရတာမှခအေးအေးပဲဘယ်လို့မှပြန်ပြီးမတုံ့ပြန်ဘူးအံအားလည်းမသင့်စိတ်လည်းမဆိုးဝန်းနေမှုစတဲ့ခံစားချက်တွေကိုမပြတဲ့သဘောဖြစ်ပါလေ။ဒီနေ့တော့ဘာမှမဖြစ်သလိုနေတဲ့သဘောပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George Groby ရဲ့ဥပမာကိုနားဆင်ကြကြရအောင
်။ Her father did not bat an eyelash when his daughter told him she's getting married.
သူသမီးကသူအိမ်တောင်ပြုတော်မယ်လို့သူ့ဖေကိုပြောတော့သူ့ဖေကဘယ်လို့မှစိတ်လို့ရှာမှုမပြခဲ့ဘူး။ဘာမှမဖြစ်သလိုပဲလို့အတိအပြရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ Her father did not bat an eyelash when his daughter told him she's getting married.
အာတင်စရာစိတ်ထိခိုက်စရာဖြစ်ပြီးမယ်လို့လေဘာမှမဖြစ်တယ်လို့ပဲတုံ့ပြန်နေဆိုရင်ဘယ်လိုပြောမလဲ
not bat and eyelash
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့idiom အသုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်လေ့လာခဲ့ကြရတာပါရှင်အခုစီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်နိုင်ငံတကာစေနှုန်းနဲ့ညှိပြီးလျှက်စစ်မီတာကတွေဈေးတက်လိုက်ပေမဲ့နိုင်ငံတကာကပေးနေတဲ့ဝန်ဆောင်မှုမျိုးမပေးနိုင်တာဟာစားသုံးသူအခွင့်အရေးကိုကာကွယ်မပေးတာဖြစ်ကြောင်းမြန်မာနိုင်ငံစားသုံးသူအခွင့်အရေးကာကွယ်ရေးအဖွဲ့ဥက္ကဋ္ဌဦးပအုတ်ခိုင်ကပြောပါတယ်။စားသုံးသူအခွင့်အရေးနဲ့ပတ်သက်လို့အာဏာပိုင်တွေဘက်ကအခုထက်ပိုပြီးတော့စောင့်ရွက်ဖို့လည်းတိုက်တွန်းပါတယ်။ဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်ကတင်ပြထားပါတယ်ရှင်။
မာဒီမာလူကြီးထားတော့တန်း90ကျော်ရှိတဲ့အထဲမှာစားသုံးမှုအခွင့်အရေးကိုတကယ်ပြည့်ပြည့်စုံစုံနားလည်တဲ့လူကြီးရဲ့တသိန်းတော်မှမပြည့်ကျင်လို့ပြောရမှာပေါ့နော်အဲ့လိုပြောရမယ်အဲ့တော့ကျွန်တော်ဆိုလိုချင်တာတော့ဗမာနိုင်ငံမှာစားသုံးမှုအခွင့်အရေးကိုကာကွယ်ဖို့အတွက်ကိုယ်အခွင့်အရေးဘာတွေရှိတယ်ဆိုတာကိုအားမနေတဲ့လူကများနေတယ်လို့ကျွန်တော်ပြောချင်ပါတယ
်။ဆိုတော့စားသုံးသူအနေနဲ့နစ်နာပါတယ်လို့ပြောလာတဲ့အခြေအနေမှာကဝန်ဆောင်မှုပေးတဲ့သူတွေဘက်ကရောနောက်တစ်ခါထုတ်လို့ရောင်းချသူတွေဆိုတော့ဘသူမှတာဝန်ရှိတယ်ဆိုတော့တတ်တတ်မှတ်မှတ်ပိုင်းခြားချက်မျိုးရောဆရာတို့တွေ့ရပါသလားရှင်
။ကျွန်တော်တို့နိုင်ငံဒီတာဝန်ယူမှုတာဝန်ခံမှုအနည်းဆုံးနိုင်ငံတာဝန်ယူမှုတာဝန်ခံမှုမရှိဆုံးနိုင်ငံလို့ကျွန်တော်တို့ပြောရမယ်ပေါ့နော်။ဒီဒီအစားအသောက်တွေလူသုံးကုန်ပြည်ကြီးတွေဆိုတာမပြောနဲ့ဒီ service for ဝန်ဆောင်မှုတွေမှာဟဲ့လားဝန်ဆောင်မှုပေးတဲ့ပုဂ္ဂိုလ်တွေကိုယ်တိုင်ကိုယ်တော်ဒီဝန်ဆောင်မှုကိုရယူတဲ့စားသုံးသူတွေကရောဒီဒီပေါ့နော်ကျွန်တော်တို့ဒီစားသုံးသူရဲ့အခွင့်အရေးကိုနားမလည်ကြအောင်နားမလည်ကြတဲ့အခါကျတော့ပြောမယ်ဆိုရင်ဒီဝန်ဆောင်မှုပေးတယ်ဆိုတဲ့နေရာမှာဒီဒီဒီအပြင်လုပ်ငန်းရှင်တွေအဂလိကကုမ္ပဏီတွေမှာနေတယ်မကဘူးအစိုးရတာဝန်ယူထားတဲ့ဌာနဆိုင်ရာတွေကဝန်ဆောင်မှုပေးတာတွေလည်းရှိနေတယ်အဲ့ဒါဥပမာဒါစီရင်သာရေးကော်မတီတို့လိုမျိုးဟာလားနောက်ဆုံးကျွန်တော်တို့ဒီ EDC တို့လိုမျိုးဝန်ဆောင်မှုပေးတဲ့ဒါပုဂ္ဂိုလ်တွေပဲဒါပေမဲ့သူတို့ကိုယ်တိုင်ကကိုယ်ကတောင်းနားမလဲပြောလို့ဆိုလို့ရှိရင်တော့ဒီအုပ်ချုပ်နေတဲ့အစိုးရရဲ့တော်တော်များများကိုယ်တိုင်ကိုယ်ကသောတုံးမှုအခွင့်အရေးဆိုတာကိုနားမလည်တာတွေကခက်နေတယ်ပေါ့နော်ဥပမာအခုမိသားကဈေးတက်တယ်ဟဲ့လားမိသားကနိုင်ငံတကာနဲ့ဆန်နှုံးနဲ့အညီဈေးတက်ဖို့ပဲတည်တယ်ဟဲ့လားနိုင်ငံတကာကဘယ်လိုဝန်ဆောင်မှုပေးတယ်ကိုယ်လည်းဘယ်လိုဝန်ဆောင်မှုပေးရမလဲဆိုတာကိုသူတို့နားမလည်ဘူးအဲအဲ့ဒါတွေကခက်နေတယ်နောက်ကျွန်တော်တို့ပြသောတုံးတဲ့နေရာမှာလူတွေကသ
အားလုံးကိုခွင့်ရေးကအစားအသောက်တော့ပဲလို့မှတ်ယူနေကြတဲ့လူတွေလည်းများတယ်
။ဟိုအရင်ကတည်းကဆိုင်ရင်ပို့ပြီးတော့လူတွေရဲ့အတန်တွေကပိုများလာ။ဒီအချိန်မှာရောအနာပိုင်းနေဘက်ကစားသုံးသူအခွင့်ရေးကိုကာကွယ်ပေးရမယ်ဆိုတော့အသည့်မျိုးပွင့်လင်းလာမှုမျိုးတာဝန်ယူမှုမျိုးရောဆရာတို့တွေ့ရပါသလားရှင
်။ကျွန်တော်တို့ရဲ့ဘက်အဖွဲ့အစည်းတွေကဒါပြောမယ်ဆိုကျွန်တော်တို့နိုင်ငံမှာကျွန်တော်တို့အတင်းဒါဒီသာသုံးမှုတွေကဥဒိတနာတွေဘာလို့မပေါ်ခင်လဲကျွန်တော်တို့ပထမဆုံးစပြီးတော့နိုင်ငံမှာဒီ consumer rights တွေစကားကိုစပြီးတော့ပြည်သူတွေရဲ့နားတွေမျက်စိတွေစနေတဲ့ရပ်ပတ်အဖွဲ့အစည်းတစ်ခုပေါ့နော်အဲ့တော့အဲ့ဒါကြောင့်လို့လေဒါအစိုးရကနောက်ကနေဟိုတိုက်လုပ်ကြတာပေါ့ပြောမယ်ဆိုလို့ကျွန်တော်သူတို့စကားချင်းတော့ဘာလို့လို့လုပ်ရမှာမသိဘူးအဲ့တော့ကျွန်တော်တို့လုပ်ကြတယ်လိုက်လုပ်ရင်းလို့လိုက်ကြတော့ဟိုဒါတော့ကောင်းတော့ဟိုကောင်းတော့အတူခိုးခြင်းပါပဲကျွန်တော်တို့ကချိုးချိုးပါတယ်ဟုတ်လားဒါပေမဲ့ထက်နေတာကျွန်တော်တို့နိုင်ငံကတစ်သက်လုံးဟိုအာဏာရှင်တက်အောင်လာလူဒီပုံမှားတဲ့လို60လာနေလာတဲ့အခါကျတော့ဟန်ပြလုပ်ခဲ့တာတွေကများတယ်ဗျဟုတ်လားဒီပြည်သူကိုဌာနဆိုင်ရာတွေအနေနဲ့ပြည်သူကိုခွင့်ဆောင်မှုပေးရမယ်ဟုတ်လားပြည်သူရဲ့ဌာနသောဗန်လေသူတို့ဤသူမျက်နှာမူဝဲမယ်ဆိုတာကိုမသိဘူးအဲ့တော့ပြောမယ်ဆိုလို့ရှိရင်တော့ဆံပြားလုတ်ခဲ့တာတွေကများတဲ့အင်ပါလာတဲ့အသားကျနေတဲ့နိုင်ငံဆိုတော့ခုချိန်ကြီးတော့ဆံပြားပဲကျွန်တော်တို့ကတွေ့နေရတယ်တကယ်ဖြစ်ပြီးရရောက်စားသုံးသူအကာအကွယ်ပြီးနေတဲ့ဟိုဟာမျိုးကျွန်တော်တို့မတွေ့ရသေးဘူးဗျာအဲ့လားထွက်လာတဲ့စားသုံးသူအကာအကွယ်ကြီးဥပဒေကိုနိုင်ကိုကလည်းသာဓုကိုအလားဒီဝအကာအကွယ်မပေးနိုင်သေးဘူးမပေးနိုင်သေးတဲ့အရင်လုံးချင်းဒီအကာအကွယ်ပေးတဲ့ဥပဒေပုံမှန်တွေကိုပါနေသေးတယ်ပေါ့နော်ကျွန်တော်တို့လည်းဒါကန့်ကွက်ကြပါလေကျွန်တော်တို့စာဖို့လွတ်တော်လေးစာဖို့ဒါပေမဲ့တိတ်ပြီးတော့မထူးကြခဲ့ဘူးအဲ့ဒါကသာဓုရဲ့အခွင့်အရေးလေးလူရှိတဲ့ဘက်ကိုတက်ရောက်နေတယ
်အဲ့တော့ဒီစာသုံးသူအခွင့်အရေးကာကွယ်ပေးမှုအပိုင်းမှာရောအစိုးရဘက်ကဒါဟာရေးကြည့်တယ်လို့ခံယူတဲ့အနေအထားမျိုးတွေ့ရပါသလားအ
ဲ့တော့ကျွန်တော်ဘုံမမတွေ့ရဘူးဒီကဆိုရမယ့်ဆက်မှာအဆိုးအဝိုင်းကိုနိုင်ကိုဒီစားသုံးအခွင့်အရေးကဘလို့ရေးကြည့်တယ်ဆိုတာကိုသူတို့နားမလည်တာဟိုတွေ့နေရတယ်နားမလည်တဲ့အတွက်လည်းဒီဘက်ကိုစိတ်မဝင်စားဘူးအဆိုးအဝိုင်းကစိတ်မဝင်စားဘူးဟုတ်လားအဲ့စိတ်မဝင်စားတဲ့အတွက်ဟိုစားသုံးသူအကာအကွယ်ပေးတဲ့လုပ်ငန်းဟိုတိတိကျကျအောင်မလုပ်နိုင်တာလို့ပဲကျွန်တော်တို့ကတော့မြင်တယ်လေစိတ်မုံရားလို့ဆိုတဲ့နေရာမှာဘာလို့စိတ်မုံရားလဲဆိုတော့ဒီသူကကိုနိုင်ကစားသုံးသူခွင့်ရေးတွေဟာဘလောက်အရေးကြီးရဲ့ဆိုတော့ငားမလဲလို့စိတ်မုံရားလာလို့ပဲကျွန်တော်တို့ကဒါပြန်ပြီးတော့ဒါလူချင်းချင်းလုပ်လို့ရတယ်ပေါ့နော
်ဒီစားသုံးသူခွင့်ရေးဟာဘလောက်အရေးကြီးပါတယ်လို့ဆရာတို့ဟိုတိုက်တွန်းချင်ပါတယ်လေအဲ
ကျွန်တော်တို့ဒါကျောင်းလူတွေကျင်းတော့ဒီစားသုံးလူပေါ့နော် consumer ဆိုတာစားသုံး consumer ဆိုတာနိုင်ငံတော်တမတာအနေနဲ့ဒီစားသုံးအနေဆုံးဟလာကျွန်တော်တို့ခေါင်းရက်ကျက်ထိုးဖေးတယ်ဟလာအနေဆုံးလူတန်းကအဒီအကုန်လုံးကစားသုံးလူပဲဟလာအဲ့ဒါကိုနောက်စားသုံးလူရဲ့အခြေအနေကပြည်သူအားလုံးကစားသုံးလူပဲအဲ့ဒီစားသုံးလူဆိုင်ရာစားသုံးရဲ့ခွင့်ရေးရှိတယ်ဆိုတာကိုဒါအထုတ်တဲ့နိုင်ငံတော်မှာအထုတ်တဲ့လူကြီးတိုင်းကိုယ်တိုင်ကိုယ်ကပြီးလို့လို့တယ်ပေါ့နော်ပြီးလို့လို့ကျွန်တော်တို့ကလွတ်တော်မှာလဲကျွန်တော်တို့ဒါစားသုံးမှုအခွင့်အရေးနဲ့ပတ်သက်လို့ကျွန်တော်တို့ဥပဒေကနေရေးရတဲ့အချိန်အဲ့ဒါပြီးတော်နေရသဘောထားကွဲလဲတာမျိုးတွေဖြစ်တဲ့အချိန်မှာလဲကျွန်တော်တို့ကဒါအစွမ်းကိုဥပဒေကကော်မတီရောနိုင်ငံတော်တမတာစီရောဒါဘလောက်အရေးကြီးတယ်ဆိုတာကျွန်တော်တို့စာရီလဲပို့ပါတယ်ဒါပေမဲ့ခုနပြောသလိုလူလူတိုင်းကတော့ဘာလို့ပြောမလဲအရေးကြီးတယ်လို့မမှတ်ယူရတဲ့အတွက်လဲဒါကျွန်တော်တို့လုံးသိတဲ့လောက်ကမအောင်ဘူးပဲเนาะအဲ့လိုဆိုရင်
မတင်ကြီးထိုက်စီစဉ်ထုတ်လွှင့်ပေးနေတဲ့စီးပွားရေးကဏ္ဍကိုတင်းလာနေညပိုင်းမှာတစ်ထုတ်လွှင့်ပေးပြီးအခုလိုအင်ကာနေ့မနေ့ပိုင်းမှာနောက်တစ်ချိန်နားဆင်နိုင်ကြပါလိမ့်ရှင်။အခုသုတဆောင်လဲအမေရိကန်တခွင်အစီအစဉ်ကိုထုတ်လွှင့်ပေးသွားပါမယ်။ဒီသတင်းပတ်မှာတော့စာတင်စီရဲ့အကျွေးတင်နေတဲ့ចောင်းသားတွေအတွက်တထေးကြီးတယောက်ကပြန်ဆက်ပေးတာနဲ့ចောင်းသားတွေဟာဘွဲတစ်ဘွဲရဖို့ចောင်းကျွေးဘလောက်များများငွေချေးယူကြရတယ်လဲဆိုတာကိုကိုအောင်အောင်ကတင်ပြပေးထားပါလိမ့်ရှင်။
American ပြည်အောင်စုဟာဆိုရင်အကျွေးစနစ်နဲ့လက်ပတ်နေတာဖြစ်ပြီး American နေအနေနဲ့အင်ဝယ်တဲ့အကျွေး၊ကျောင်းစီအကျွေး၊ဈေးဝယ် credit card အကျွေး၊ကားအကျွေးစသဖြင့်လက်စင်ပြန်ပေးဆက်နေကြရပါတယ်။အဲ့ဒီထက်မှအများဆုံးတည်ရှိနေတဲ့အကျွေးကတော့အိမ်ကျွေးဖြစ်ပြီးတော့ကျောင်းစီအကျွေးကတော့ဒုတိယလိုက်ပါတယ်။ဒီထဲကကျောင်းဆရာဆရာမအပါအဝင်ဝင်ငွေနဲ့အစိုးရဝန်ထမ်းတချို့တွေကတော့ကျောင်းကျွေးလျှော်ပစ်ဖို့အတွက်လျှောက်ထားပိုင်ခွင့်ရှိတာကြောင့်အကျွေးပြန်ပေးစရာမလိုပေမဲ့2019ခုနှစ်မှာပွဲရတဲ့ကျောင်းသားကျောင်းသူတွေက400လောက်ဟာဘာကြောင့်ကျောင်းအကျွေးပြန်ပေးစရာမလိုတာပါလဲ American 44တန်းကျော်မှာသူတို့ကျောင်းစီအတွက်အစိုးရဒါမှမဟုတ်ဘဏ်တွေကနေခြေယူပြီးကျောင်းတက်ရတာကြောင့်ကျောင်းအကျွေးတင်နေကြပါတယ်သူတို့ပွဲရပြီးတဲ့ခါမှာတော့ဒီအကျွေးတွေကိုလာစဉ်အရေးကြပြန်ပေးဆက်ကြရတာတချို့ဆိုရင်သူတို့လုပ်ငန်းခွင်ကနေအငင်းစားယူရတဲ့အထိဒီအကျွေးတွေကိုပြန်ဆက်နေကြရုံမှာဒါပေမဲ့လဲကျောင်းတက်ရတဲ့အတွက်တင်တဲ့အကျွေးတွေကိုပြန်ဆက်ပေးမဲ့သူရှိမယ်ဆိုရင်တော့ဒါဟာဖျားပေးတဲ့ဆုလက်လို့တော့တင်စားပြောကြမှာပါရင်းနှီးမြှုပ်နှံမှုလုပ်ငန်းရှင်တထေကြီး Robert Smith က
Men of Morehouse you are surrounded by a community of people
Morehouse College ကျောင်းသူကျောင်းသားတွေကိုပြောချင်တာကဒီလိုနေထူးနေမြတ်ဆောင်ကျင်းပေးမဲ့ပဝန်းညင်ကောင်ရှိနေတယ်ဆိုတာပါဒီနိုင်ငံမှာမိသားစုမျိုးဆက်80မြောက်အနေနဲ့ပြောချင်တာကတော့ဒီကနေ့ဘွေရရှိသူတွေအတွက်ထောက်ပံ့ကောင်းပေးလိုတာပ
ါမေလ19ရက်နေ့မှာကျင်းပတဲ့ Georgia ပြည်နယ် Atlanta မြို့က Morehouse College ဝန်ထမ်းတပင်ခန်းသားအတွင်းမှာပရဟိတအလူရှင်တဦးဖြစ်တဲ့တန်းကျွယ်တထေးကြီး Robert Smith ကအခုပွဲယူထားတဲ့ကျောင်းသားကျောင်းသူတွေအနေနဲ့တင်ရှိနေတဲ့အကျွေးတွေကိုသူဆက်ပေးရမယ်လို့ပြောလိုက်ပါတယ
်။ I know my class will make sure they pay
ဒီကျောင်းသားကျောင်းသားဟောင်းတွေအနေနဲ့အခုပွဲရကျောင်းသားတွေအတွက်အထောက်အကူဖြစ်စေချင်ပါတယ်။ Morehouse ညီနောင်ကျောင်းသားချင်းအနေနဲ့ရှေ့လျှောက်ပြီးတော့လဲညီသူညီမအခွင့်အရေးရအောင်လုပ်ရပါမယ်။ကိုယ့်ရဲ့လူမှုအတိုင်းဝိုင်းအတွက်လှူဆောင်ပေးခဲ့သလို American Aimet အကောင့်ထဲပေါ်လာဖို့ကိုလည်းဆောင်ရွက်သွားပါမယ်။
ပွင့်နေတဲ့ပင်ခန္ဓာပြီးမှာတော့ထောင်ထဲချီတဲ့ကျောင်းသားတွေမိဘတွေဆရာဆရာမတွေအနေနဲ့ရောဒီသတင်းစကားကြောင့်အလွန်ပျော်ရွှင်ခဲ့ကြတယ်လို့ဆိုပါတယ်ကျောင်းသားတဦးက
It feels so surreal. I remember when he said it during his speech.
တကယ်ကိုအိမ်မက်လိုပါပဲ။ तू အဲ့ဒီလိုပြောလိုက်တုန်းကဈေးမှာရှိတဲ့သူတွေကိုလှည့်ကြည့်ပြီးကိုကြားခဲ့တာဟုတ်မှာဟုတ်ရဲ့လားလို့တောင်ပြန်မေးနေမိပါတယ်။တကယ်ကိုအံ့ဩမှင်သက်သွားပြီးဒါဘဝမှာရရှိတဲ့အကောင်းဆုံးလက်ဆောင်ပါ
Robert Smith ဟာကျောင်းအတွက်လဲဒေါ်လာတန်းခွဲလှူဒန်းတယ်လို့2019ခုနှစ်ပွဲရကျောင်းသားကျောင်းသူတွေတင်ရှိတဲ့အကျွေးဒေါ်လာတန်း40ကိုလဲလှူဒန်းခဲ့တာပါ Morehouse College ဟာ African American တွေသာတက်ရောက်တဲ့ကျောင်းဖြစ်ပြီးပြည်သူအခွင့်အရေးလှူရှာမှုခေါင်းဆောင် Martin Luther King Jr. ဆိုရင်လဲအဲ့ဒီကျောင်းကနေပွဲရရှိခဲ့တာပါအမေရိကန်ပြည်ထောင်စုမှာတော့အခုလိုကျောင်းသူကျောင်းသားတွေရဲ့အကျွေးတွေကိုဆက်ပေးရမယ်ဆိုတဲ့သတင်းဟာနိုင်ငံတော်ဝန်ဟိုလီတကျော်ဖြစ်သွားပါတယ်။အမေရိကန်တက္ကသိုလ်ကောလိပ်တွေမှာရာဂနန်းတက်ရောက်ပညာသင်ကြားနေတဲ့မြန်မာကျောင်းသားကျောင်းသူတွေကလည်းအခုလိုအခြေအနေမျိုးနဲ့သာကြုံကြိုက်မယ်ဆိုရင်ဒါဟာဘလောက်အထိဘဝအတွက်အထောက်အကူဖြစ်စေမှာပါလဲ။အရီဇိုနာပြည်နယ်မှာသူနာပြုဆိုင်ရာဘာသာရပ်သင်ကြားနေတဲ့မတ်ဂျီမီစင်ကတော့အခုလိုပြောပါတယ
်။အများကြီးအထောက်အကူဖြစ်စေတယ်ဘာဖြစ်လဲဆိုတော့ကျောင်းဝကျောင်းတက်တော့သမီးအားဟိုပေးတဲ့ဥစ္စာကိုလည်းပေးဖို့ worry ဖြစ်ရတဲ့ကျောင်းကိုအကုန်လုံး focus လုပ်မလို့တော့အကဲကျောင်းကတာပေးလို့ရှိကွာဟိုဆော့ဆော့ရှူနဲ့ဘာမှစိတ်မပူဘဲနဲ့ graduation ဖြစ်နိုင်တယ
်အခုရောဒီကျောင်းအကျွေးဘယ်လောက်ရှိပါလဲ
ဟုတ်ကျောင်းအကျွေး2000ကျော်ကျန်သေးတယ်အဲ့ဒါပြီးခဲ့တစ်နှစ်လုံးပေးထားတဲ့ပြီး2000ကျော်ကျန်သေးတယ
်ဆိုတော့တစ်နှစ်စာအတွက်ပဲရှိသေးလား2000က
ကျောင်းကဟုတ်2000ကျော်ဩတာ3000နီးပါးယူထားတယ်ပြီးခဲ့နှစ်ကကျောင်းမတက်တော့အဲ3000ဥစ္စာကိုဆက်တာ2000ကျွဲလောက်ကျန်သေးတယ်တစ်နှစ်ထဲတည်းပြန်ဆက်တာရဲ့အများကြီးဘာဖြစ်လို့ထုံးရလဲဆိုတော့ကိုကကျောင်းတက်တဲ့ degree ရောမူကြည့်တယ်စမတက်ခဲ့ degree ကအလုံးလုံးလုံးမရအောင်အကုန်လုံးကကျောင်းပဲ focus လုပ်သွားကျောင်းတက်တဲ့ပြီး clinical တွေဆင်းရတော့နေစရိတ်ကောစားစရိတ်ကောဩစာပေးရသေးတယ်ကျောင်းတက်တဲ့ပြင်ကျောင်းစရိတ်ကောစာအုပ်တွေပါရောအကုန်ပေးရပြီဆိုတော့အကုန်လုံးပါဝင်အတွက်ကို3000နီးပါးထုတ်ရတယ်ကျောင်းစာတက်တော့
ဆိုတော့ဟိုဘယ်နှစ်နှစ်ကျောင်းတက်ရမှာပါလဲ
အာဒီဂရီက4နှစ်တက်ရမယ
်ဆိုတော့အားလုံးဆိုလို့ရှိရင်3000လောက်ကျမယ်သဘောပေါ့နော
်အဲ့ပါဝင်ချင်းတို့စာဒီဂရီဘောယူတာရယ်ဘယ်လောက်ကြာကြာတက်ချင်လဲပုံမူတာရယ်ဟိုအ short အတင်လုံးလို့ရတယ်ဟိုဒါဒါပေမဲ့အကုန်လုံးစုစုပေါင်းလိုက်လို့ရှိရင်တော့အဲ့လောက်ကြာတယ်
နောက်တစ်ခုကလေအခုလိုမျိုးကြောင်းနေပါလေတက်တယ်ဆိုတဲ့အခါကျတော့အထူးသဖြင့်ဒီလိုမျိုးဟိုငွေချီးလို့ရတယ်ဆိုတာကဒါဝင်ငွေနဲ့ကျောင်းသားကျောင်းသူတွေအတွက်ပေါ့ဆိုတဲ့အခါကျတော့ဒီကျောင်းမှာပဲဖြစ်ဖြစ်တခြားနေရာတွေရပဲဖြစ်ဖြစ် scholarship ပေါ့ပညာတော်သင်ဆုတွေဘာတွေရောဟိုလျှောက်လို့ရသေးလားလျှောက်ဖြစ်သေးလား
လျှောက်ဖြစ်တယ်သ
ဟုတ်ဒီစတူဒန့်လုံးထုတ်ထားတာ3000ကျော်ဆိုတာမိမိတယောက်ထဲထုတ်ထားမှုမိမိယောင်ဝင်ရလည်းမရှိဘူးပုံမှန်ကျောင်းတက်တော့တောင်းလောက်ကမိမိတို့ထုတ်ပေးရတယ်ဆိုတော့အခုကတကယ်လို့ဒါဒီဘာသာရပ်ကိုကိုယ်ကဆက်ပြီးတော့ယူသားမယ်ဆိုရင်
ဒီကြောင်းအကျွေးရတော့တသိန်းကျော်ကျော်တင်နေမှာပေါ့လေဆိုတော့ဒီလိုတသိန်းကျော်အကျွေးကိုဘယ်လိုပုံစံမျိုးနဲ့ပြန်ဆက်မလဲဘယ်လောက်ကြာကြာပြန်ဆက်မယ်လို့မှန်းထားလဲတို့ရအင်ကမ်ကိုကြည့်ပြီးတော့ဘယ်လောက်ပြန်ဆက်နိုင်လဲဆိုတော့သူတို့အမောင့်တွေပေးအဲ့ဒါနဲ့ကိုကလိုက်ပြီးစတာတယ်ဟိုက
လောက်300လေးရောက်ပဲပြန်ဆက်မယ်ဆိုရင်ဒါအနှစ်10နှစ်15နှစ်လောက်ဆက်ရမယ်သဘောပေါ့နော်ဟုတ်ကဲ့ဒီအမေရိကန်မှာဆိုလို့ရှိရင်တော့အခုလိုမျိုးဒီကြောင်းတက်တဲ့အခါမှာကြောင်းသားတွေကြုံတွေ့နေရတဲ့အကျွေးနဲ့ပတ်သက်ပြီးတော့ဒါဟာလည်းပြဿနာကြီးတစ်ရပ်ပေါ့လေဒါကြောင့်မလို့အခုဒီလာမယ့်သမရရွေးကောက်ပွဲပေါ့2020သမရရွေးကောက်ပွဲမှာဆိုလို့ရှိရင်လည်းပဲ
အဲ့လိုတော့မှဘာနီဆန္ဒစတိုဘာရောကနေပြီးတော့ဒီကြောင်းအကျွေးနဲ့ပတ်သက်ပြီးတော့သူသာသမရဖြစ်မယ်ဆိုရင်ပေါ့လေကြောင်းအကျွေးတွေကတော့ရှော်ပြစ်ဖို့ဆိုတာမျိုးပြောတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီ2020မှာဆိုလို့ရှိရင်ရောဘယ်လိုလူမျိုးတွေကိုမဲပေးဖို့ဆိုပြီးတော့စဉ်းစားထားတာမျိုးရှိပါလဲဟုတ်ကဲ့အဲ့လိုမျိုးဟိုကဘယ်လိုဖြစ်လဲစတိုဘာရောကကိုထုတ်ထားအကျွေးစတဲ့အတိုးပါတရ student loan debt တွေရောဒီကြောင်းတက်ဖို့ဒီ interest loan တွေရော low credit တဲ့ဟိုသမ္မတယူရောမှာရှိလို့ရှိခဲ့လို့ရှိအဲ့လိုပို့ပြီးဖို့ပို့ပေးမယ်ပေါ့
ကိုအောင်စီစဉ်ထုတ်လွှင့်ပေးနေတဲ့သုတဆောင်လေးအမေရိကန်တခွင်အစီအစဉ်ကိုတောက်ကြနေညပိုင်းမှာအစ်စ်ထုတ်လွှင့်ပေးပြီးအခုလိုအင်္ဂါနေ့မနေ့ပိုင်းမှာနောက်တစ်ချိန်ပြန်ပြီးနှာစင်နိုင်ကြပါလိမ့်ရှင်။ VOA American တန်ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစဆုံးကိုမနေ့၈နိုင်ကနေ၉နိုင်အထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နှာစင်နိုင်ကြပါလိမ့်။ဒီကနေ့အင်္ဂါနေ့ညပိုင်းမှာတော့ဓာတ်ရိုက်လေလိုင်းဆွေးနွေးခန်းရှိတာမို့လို့စောင့်မျှော်နှာစင်နိုင်သလိုပါဝင်ဆွေးနွေးလို့ရင်လည်းအချိန်မီဆက်သွယ်နိုင်ပါလိမ့်ရှင်။ဒီကနေ့မနက်ဖက်နောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုတော့ဒေါက်ခင်မျိုးသက်ကပြောပြပေးမှာပါရှင်
။အီရန်ဟာ2015နျူကလ িয়ার သဘောတူညီချက်ပါယူရေနီယမ်တန်းစင်မှုပမာဏကန့်သက်ချက် 3.6% ရာခိုင်နှုန်းကိုကျော်လွန်ပြီးထုတ်လုပ်ခဲ့တယ်လို့ကုလသမဂ္ဂ IAEA အနုမြူဆိုင်းအေဂျင်စီကအတည်ပြုပါတယ်။ဒါပေမဲ့ရာခိုင်နှုန်းဘလောက်ကျော်ထုတ်နေတယ်ဆိုတာကိုတော့မပြောပါဘူး။ AP သတင်းမှာတော့အီရန်ဟာယူရေနီယမ်တန်းစင်မှုပမာဏကို 4.5 ရာခိုင်နှုန်းလောက်တန့်စင်ထုတ်လုပ်ခဲ့တယ်လို့ IAEA ပြောခွင့်ရရဲ့တနင်္လာပြောကြားချက်ကိုကိုကဖော်ပြထားပါတယ်။American သမ္မတ Donald Trump ရဲ့ကိုရီကိုသွေးကိုပြင်းပြင်းထန်ထန်ဝေဖန်ထားတဲ့ Washington DC Britain တန်ရုံးကပေးပို့တဲ့တန်တမန်ကျေးနှံတစ်ဆောင်ကို Britain နိုင်ငံတွင်ပေါက်ကြားခဲ့ပါတယ်။ဒီတန်တမန်ကျေးနှံဆောင်မှာသမ္မတ Trump ကိုစိတ်တက်မလုံးကျုံသူအရေးချင်းမပြည့်ဝသူဖြစ်ဝေဖန်ထားတာပါ။2016ခရစ်ကတာဝန်ထမ်းဆောင်နေတဲ့ American နိုင်ငံဆိုင် Britain သမ္မတကြီး Kim Darroch ကသမ္မတ Trump ကိုဝေဖန်လိုက်တာဖြစ်ပါတယ်။မြန်မာစစ်တပ်နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ရခိုင်AA တပ်ဖွဲ့ရဲ့ထိပ်သီးခေါင်းဆောင်၅ဦးကိုရခိုင်ပြည်နယ်မြောက်ဦးမြို့နယ်ရဲတပ်ဖွဲ့မှကအကြမ်းဖက်တိုက်ဖြတ်ရေးဥပဒေနဲ့အမှုဖွင့်ထားပြီးစစ်တွေကခရိုင်တရားရုံးမှာတရားစွဲဆိုထားတယ်လို့အမှုလိုက်ရှေ့နေဒေါ်အေးနုစိန်က VOA ကိုပြောပါတယ်။ American Dollar 25သန်းတန်ဖိုးရှိမယ်၅နှစ်ကြာထောက်ကူပေးရေးအစီအစဉ်ဖြစ်တဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအစီအစဉ်ရနေမောင်း200ကျော်ကိုမြန်မာနိုင်ငံကလွှဲပြောင်းပေးရမယ်လို့အိန္ဒိယကအင်္ဂါနေ့မှာပြောကြားလိုက်ပါတယ်။
အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ပြောပြပေးသွားတာပါဒီမနက်အစီအစဉ်ထုတ်လွှင့်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအသံဖမ်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ရှင်ဒီကနေ့ညနေဘက်6နာရီခွဲကနေ ခုနှစ်နာရီအထိထုတ်လွှင့်ပေးမဲ့အစီအစဉ်တွေကိုလိုင်းတို့မီတာ19နှင့်19နဲ့25တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။
This program has come to you from the Voice of America, Washington.